Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်2018ခုနှစ်ဇွန်လ22ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို Washington မြို့တော် VOA American တန်ကနေလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများတစ်စင်အောင်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်ရှင
်ကျွန်တော်ကတော့ကျော်စင်သားပါခင်ဗျာမက္ကဆီကိုနေဇာကခိုးဝင်လာတဲ့မိသားစုတွေကိုတကွဲတပြားစီထိန်းထားမဲ့ဆိုတဲ့မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကပြန်လည်ရုပ်သိမ်းလိုက်ပါပြီအမေရိကန်နှုတ်ထွက်သွားလို့လစ်လပ်သွားတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့ဝင်နေရာကိုတရုတ်နိုင်ငံဝင်ရောက်နေရာယူဖို့ရှိနေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ထင်မျိုးတန်နဲ့အတူပြောပြမှာဖြစ်ပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေကြေညာပြီးနောက်ဆက်ရမယ့်သတင်းလွှာရည်ထဲမှာတော့အမေရိကန်ပြည်အောင်စုကိုမက္ကဆီကိုနယ်စပ်ကတရားမဝင်ရောက်ရှိလာကြသူတွေကမိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတပြားစီခွဲထားတဲ့ policy ကိုအဆုံးသတ်တော်မှာဖြစ်ပါတယ်
။ Thank you very much. We're signing an executive order.I consider to be a very important executive order. It's about keeping
သမရထရန့်ပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ38ချိန်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာအစိုးရဘက်ကတုံ့ပြန်ဆွေးနွေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအကူအညီတွေတိုးမြင့်ပေးဖို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့အကြောင်းစရဲသတင်းလွှာရည်နဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ဦးကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာစီစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်ဇန်တာနဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုကိုမက္ကဆီကိုနယ်စပ်ဖြတ်ပြီးတရားမဝင်ဝင်ရောက်လာခဲ့တဲ့မိဘတွေနဲ့သူတို့ရဲ့ငယ်ရွယ်တဲ့သားသမီးတွေဖိကျခွဲထားမဲ့မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကဖျက်သိမ်းပေးလိုက်ပါပြီ။မစ္စတာထရမ့်ဘလူးနေကလက်မှတ်ရေးထိုးလိုက်တဲ့အုပ်ချုပ်ရေးအမိန့် Executive Order ဟာသူ့ရဲ့ Second Law တာရာထူးသက်တမ်းကာလအတွင်းအထူးခြားဆုံးမူဝါဒပြင်ဆင်မှုတစ်ရပ်ဖြစ်တယ်လို့ယူဆနေကြပါတယ်။မိသားစုတွေကိုအတူတကွထားရှိသလိုခိုင်မာထိရောက်တဲ့နေကြာသတ်မှတ်မှုရှိအောင်လုပ်ရမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။မိသားစုတွေကိုခွဲခြားပစ်တာဟာလူမဆန်တဲ့လှုပ်ရက်ဆိုပြီး Republican ရော Democrat နှစ်ဖက်စလုံးကပြင်းပြင်းထန်ထန်ထိုးနှက်တိုက်ခိုက်မှုတွေရှိလာခဲ့ပြီးတဲ့နောက်သမ္မတကမူဝါဒကိုနောက်ဆုတ်သွားတာပါ။ဒီအုပ်ချုပ်ရေးအမိန့်ဟာသမ္မတလက်မှတ်ရေးထိုးပြီးချက်ချင်းအာဏာတီမှာဖြစ်ပေမဲ့လက်တွေ့အကောင့်ထဲပေါ်ဖို့အဆင့်တစ်ဆင့်တော့ရှိလိမ့်အောင်မယ်လို့ရှင်းနေရုံရုံတာဝန်ရှိသူတွေကဆိုပါတယ်။သမ္မတ Trump ကသူအခုလိုအုပ်ချုပ်ရေးအမိန့်ထုတ်ပြန်လိုက်ပြီးမဲ့တရားမဝင်ခိုးဝင်မှုကိုလုံးဝစီးမခံဘူးဆိုတော့ zero tolerance policy ရတော့ဆက်လက်ရှိနေအောင်မယ်လို့ဆိုပါတယ်
။တရုတ်နိုင်ငံနဲ့အမေရိကန်ရဲ့အဓိကမဟာမိတ်တွေပေါ်မှာကုန်သွယ်ရေးစစ်ပွဲအချိန်ညှိနှိုင်းလိုက်တဲ့အတွက် Trump အစိုးရအပေါ်မှာပါတီကြီးညှက်စလုံးရဲ့မကျေနပ်မှုဝေဖန်မှုတွေကိုကုသရေးဝန်ကြီးဝင်းဂျီဝီလ်ဘာရော့စ်ကအထက်လွှတ်တော်ရှေ့မှာကြံ့ညံခံရက်တီခုခံတွားခဲ့ပါတယ်ဒီကုံတွေးစစ်ပွဲဟာနှစ်ပေါင်းများစွာအရှုံးနဲ့ရင်ဆိုင်လာရတာကိုပြန်လည်ပြီးတက်မှတ်ဖို့အတွက်သမ္မတထရမ့်ကရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်တမနီကလည်းမော်တော်ကားတွေအထိအခွန်အသစ်စီးကြမဲ့ကိစ္စကုံတွေးဝန်ကြီးကခုခံပြောကြားတာကိုအထက်လွှတ်တော်မှတ်တွေကအပြင်းထန်ထုတ်လွှင့်ဝေဖန်ခဲ့ကြတာပါဒီခွန်ရရအမျိုးသားလုံခြုံရေးအတွက်အထောက်ပံ့မဖြစ်စေဘူးလားမကအမေရိကန်ကုံထုတ်လုပ်သူတွေအတွက်အန္တရာယ်ဖြစ်စေတယ်အမေရိကန်စီးပွားရေးကိုပျက်စီးစေတယ်အမေရိကန်အထုံးသူတွေထိခိုက်စေတယ်အမေရိကန်ရဲ့ကာလတားရှိမဟာမိတ်တွေနဲ့ဆက်ဆံရင်ပြပြစေတယ်လို့ကျန်းမာရေးကော်မတီဥက္ကဋ္ဌယူတပ်ပြည်နယ် Republican ဆက်တော်မှ Orrin Hatch ကပြောပါတယ် Iowa Republican အမတ် Chuck Grassley ကလည်းဒါကလွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်နဲ့ဆန့်ကျင်နေတယ်လို့ဝေဖန်ပါတယ်ကုန်တယ်ဝန်ကြီး Ross ကတော့ American နိုင်ငံမှာတမိဈေးမြင့်တက်လာပြီးလုပ်ငန်းတချို့ထိခိုက်ရပေမဲ့ဒီအခွန်ကိစ္စကြောင့်တော့မဟုတ်ဘူးလို့ပြောကြခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမှာယမန်နေ့လင်းအားကြီးအချိန်တာလီဘန်တွေကတိုက်ခိုက်တဲ့အတွက်အစိုးရတပ်သား30သေဆုံးသွားပါတယ်။ဒါဟာမွတ်စလင်တို့ရဲ့အစ်ပွဲတော်ကာလပြည်လုံးကျွတ်အပြည့်အစုံရေးအချိန်ကစပြီးအစီအပြောက်အများဆုံးတိုက်ခိုက်မှုဖြစ်ပါတယ်။အာဖဂန်နိုင်ငံဘက်ဒီစ်နဲ့ဘလာမူဂျာဟစ်ခရိုင်ကအစိုးရစစ်ကောင်စီကိုတာလီဘန်တောင်းကျမ်းသူတွေအပြင်းထန်ထိုးစစ်ဆင်ခဲ့တာဖြစ်ပြီးနှစ်ဖက်လုံးအကြမ်းရှုံးများတယ်လို့ဒေသခံရရှိကပြောကြပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့နေရာစီမောင်းနှင်လာတဲ့စစ်ရင်တန်းကိုတာလီဘန်တွေခြုံငိုတိုက်ခိုက်တဲ့အတွက်အစိုးရတပ်သား30သေဆုံးရတာဖြစ်တယ်လို့ဒေသအုပ်ချုပ်ရေးမှူးအဗ်ဒူလ်ခါဘီမာကာဇီကဒီလိုပြောပါရယ်အပြစ်ခတ်ရဆဲကြီးကာလကိုအစိုးရကတစ်ဖက်သက်စက်တန်တူထားခဲ့ပေမဲ့တာလီဘန်တွေကတော့၃ရက်အကြာတနင်္လာနေ့ကအဆုံးသတ်လိုက်တာပါဒါဟာ၁၀မိနစ်ကြာအာဖဂန်စစ်ပွဲအတွင်းပထမဦးဆုံးအကြိမ်ယာယီအပြစ်ခတ်ရဆဲနိုင်ခဲ့တာလည်းဖြစ်ပါရယ
်ကုလသမဂ္ဂလူခွင့်ရေးကောင်စီကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့အတွက်လက်လက်သွားတဲ့နေရာမှာတရုတ်နိုင်ငံဝင်လာနိုင်ပြီးလူခွင့်ရေးကောင်စီရဲ့အရေးကြီးတဲ့လုပ်ငန်းအကြီးအကျယ်ထိခိုက်ဖွယ်ရရှိနေပါတယ်။ဣသရေလကိုဝေဖန်တာနဲ့လူခွင့်ရေးချုပ်ဖောက် တဲ့နိုင်ငံတချို့အဖွဲ့ဝင်ဖြစ်နေတယ်လို့အမေရိကန်ကဝေဖန်ခဲ့ပေမဲ့အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ဒီကောင်စီကကမ္ဘာပေါ်မှာလူခွင့်တိုးမြှင့်အကာအကွယ်ပေးရမှာအရေးကြီးပါတယ်။အထူးသဖြင့်ဆီးရီးယား၊မြောက်ကိုရီးယား၊အီရန်၊တိရီလင်္ကာနဲ့မြန်မာနိုင်ငံတွေမှာဖြစ်နေတဲ့ဆက်ရာဇဝတ်မှုတွေ၊လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကောင်းမွန်ခိုင်မာတဲ့အစိုးရခံစားရီကိုထုတ်ပြန်နှိမ်ခဲ့တယ်လို့အနောက်တန်းတန်တမန်ကြီးတူကနေပြောပါတယ်။ဒီကောင်စီဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေအခြေအနေနဲ့ဆီးရီးယားနိုင်ငံဂိုတာအစီပိုင်းအစိုးရတပ်တွေဝိုင်းထားတဲ့အခြေအနေတွေကိုလည်းအထူးအစီအဝေးပွဲကျင်းပပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီကောင်စီက6ပြည့်ကင်းမဟုတ်ပေမဲ့ထိရောက်မှုရှိတယ်လို့လည်းအဒီတန်တမန်ကပြောကြားခဲ့ပါတယ်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ပရိနမီရာ VOA သတင်းများဆက်လက်ကြည့်နေပါတယ်။ပုံရမင်းကြီး Francis ဟာကမ္ဘာတစ်ဖက်သတင်းလွတ်လပ်ခွင့်ပူပေးဖို့မြစ်တာရခင်ရင်မြန်မာနိုင်ငံမှာအဖမ်းခံရတဲ့ Reuters သတင်းထောက်နှူအကြောင်းကိုလည်းရည်ညွှန်းပြောကြားသွားတယ်လို့ရဟန်းမင်းကြီးကိုသီကြားတွေ့ဆုံမင်းမြန်ခွင့်ရခဲ့တဲ့ Reuters သတင်းဌာနကရေးသားပါတယ်။ပုံရမင်းကြီးဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံခရီးစဉ်နဲ့တဆက်တည်းဘင်္ဂလားဒေ့ရှ်ကိုသွားပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါ။ရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့သာမကဘယ်ကိစ္စမှပဲဖြစ်ဖြစ်သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအကာအကွယ်ပေးဖို့လိုအပ်တယ်လို့ပုံရမင်းကြီးကဆိုပါတယ်။အစိုးရတွေဟာသူတို့ဖုံးကွယ်ခြင်းနဲ့ကိစ္စတွေအတွက်မီဒီယာနဲ့သတင်းလွှတ်ခွင့်ကိုပိတ်ပင်တတ်ကြတယ်ဒါကိုတွန်းလှန်လှုပ်ရှားရမယ်လို့လည်းဆိုပါတယ်အခုခါမြန်မာနိုင်ငံမှာအစိုးရကရိုဟင်ဂျာလိုအစိမ့်မှမပြုတ်ရက်ရခိုင်ပြည်နယ်ကမွတ်စလင်တွေအကြောင်းသတင်းလိုက်ရင်း Reuters သတင်းထုတ်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအမှုရင်ဆိုင်ရတာဖြစ်ပါတယ်သူတို့မှာအပြစ်မရှိဘူးဆိုရင်လည်းလွှတ်ပေးရမယ်ရာဇဝတ်မှုသူတို့ကျူးလွန်နေဆိုရင်လည်းပဲသူတို့ကိုပြစ်ဒဏ်စီရင်ရမယ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုအစိုးရကဝင်မဆွဲရဘူးလို့လည်းပုံရံမင်းကြီးကပြောပါတယ်။ဒါအပြင်တချို့နိုင်ငံတွေကဒီမိုကရေစီလို့နာမည်ခံပြီးတော့သတင်းမီဒီယာအပေါ်ချုပ်ချယ်နေကြတယ်လို့လည်းပဲပုံရံမင်းကြီးကပြောကြလိုက်ပါတယ်
။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးချံပေးပုဂ္ဂိုလ်ခရစ်စတင်းစခရိုင်နာဘုဂနာဟာဗုဒ္ဓဖူးနေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နောက်တစ်ကြိမ်ထပ်မံပြီးတွေ့ဆုံခဲ့ပါတယ်။တွေ့ဆုံရမှာရခိုင်ပြည်နယ်အရေးအတွက်လှုပ်ဆောင်နေမှုတွေကုလသမဂ္ဂ UNDP UNHCR တို့နဲ့ရခဲ့တဲ့နားလည်မှုစာချုပ်လွှာကိုအမြန်ဆုံးအကောင့်ထဲပို့ရေးကိစ္စတွေကိုပါဆွေးနွေးခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဖြစ်တဲ့ April 9ရက်နေ့မှာစပြီးတာဝန်ပေးအပ်တာခံရတဲ့ Miss Bugna ဟာဇွန်လ10ရက်နေ့မှာမြန်မာနိုင်ငံခီးစဉ်ကိုစတင်ခဲ့တာပါ။သူ့ရဲ့ပထမဆုံးမြန်မာနိုင်ငံကိုလောက်တဲ့ခီးစဉ်အတွင်းဇွန်လ13ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမေအောင်နိုင်နဲ့လည်းဇွန်လ15ရက်နေ့ကတွေ့ဆုံခဲ့တာပါ။ဂျူလ16ဆက်ခွန်မှာရခိုင်ပြည်နယ်ကိုတွားရောက်ပြီးဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မြန်မာနေတဲ့ဒုက္ခသည်တွေစစ်တွေနဲ့မြေပုံတိုက်ကြတဲ့ပအဝင်ဒုက္ခသည်စခန်းတွေကိုပါတွားပြီးရခိုင်ဝန်ကြီးချုပ်ပအဝင်အစိုးရတာဝန်ရှိသူတွေကိုပါတွေ့ဆုံခဲ့တာပါ Miss Bugna ကချက်တပ်ပင်းနေမှာသူ့ရဲ့မြန်မာနိုင်ငံခီးစံအပြီးရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်ကုလအထုကိုယ်စားလှယ်ရမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးစံမှာဖြစ်ပါတယ်
တဘာဝဘီအန်ဒီရဲ့ကြားမခွဲခြားအကြမ်းဖက်မှုနဲ့လူကုန်ကူးမှုအန်ဒီရဲ့အလားအလာရှိနေတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်အထက်နိုင်ငံတော်အစိုင်းပိုင်းကအထောက်ပံ့တွေပေးကြဖို့ Amnesty International လူ့ပြည်အဖွဲ့ကဗုဒ္ဓနေ့ကြောက်ရွံ့တဲ့ကမ္ဘာဒုက္ခသည်များနေမှာဆော်လိုက်ပါတယ်။အဲဒီမှာအမှုအက3000ကျော်ပျက်စီးခဲ့ရပြီးဖြစ်ပြီးတဲ့ဒီမုတ်စုံရာသီအတွင်းမြေပြိုရေကြီးဒဏ်ခံရမဲ့အန်ဒီရဲ့ကြုံရတဲ့ဒုက္ခသည်ပေါင်း2သိန်းလောက်ရှိနေတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။မြန်မာနိုင်ငံအစိုးရကရိုဟင်ဂျာလူခေါ်ဖို့ညှဉ်းဆန်းခံရတဲ့ဒီမွတ်စလင်အများစုဟာ1982မြန်မာနိုင်ငံသားဖြစ်မှုဥပဒေအရနိုင်ငံသားဖြစ်ခွင့်နဲ့ဆုံးရှုံးနေကြရပါတယ်။ဒုက္ခသည်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကအကူအညီပေးကြပေမဲ့ပြဿနာပြည်လည်နိုင်ငံအထိမလုံလောက်ဘူးလို့လူ့အဖွဲ့အဖွဲ့တွေကဆိုပါတယ်။နိုင်ငံတကာကကတိပြုထားတဲ့အကူအညီတွေ20ရာခိုင်နှုန်းပဲဒုက္ခသည်တွေစီရောက်တဲ့ Boxes Bazaar ခန်းထဲမှာလူကုန်ကူးမှုနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုသတွင်းတွေကြားနေရတယ်လို့ AI ရဲ့တောင်အာရှဒါရိုက်တာ Omar Warrior က VOA ကိုပြောကြားခဲ့ပါတယ်။
မနေ့ကကျင်းပတဲ့ကမ္ဘာဖလားပွဲစဉ်မှာပေါ်တူဂီနဲ့မော်ရိုကိုပွဲမှာပေါ်တူဂီကတကူကူမရှိနဲ့အနိုင်ရသွားပါတယ်။ပေါ်တူဂီအတွက်ဒီဂိုးကိုရော်နယ်ဒိုကပွဲစပြီး၄မိနစ်ကြာမှသွင်းယူလိုက်တာပါ။မော်ရိုကိုအသင်းဟာကစားတဲ့နေရာမှာပေါ်တူဂီနဲ့ခြေတားပြီးအာတုံခွန်ဆိုင်ကစားနိုင်နေတဲ့ဂိုးသွင်းမသေးချတဲ့အတွက်ပြန်လည်းမခြေပနိုင်ဘူးဖြစ်သွားပါတယ်။ဒုတိယပွဲစဉ်ဖြစ်တဲ့ဥရုဂွေးနဲ့ Saudi Arabia ပွဲစဉ်မှာတော့ဥရုဂွေးအသင်းတိုက်စင်မှု Suarez ကတကူတဲ့သောအနိုင်ဂိုးကိုပထမပိုင်း၂မိနစ်မှာပဲသွင်းယူခဲ့တာပါ။တတိယပွဲစဉ်အီရန်နဲ့စပိန်တို့ပွဲမှာလည်းတကူကူမရှိနဲ့ပဲစပိန်အသင်းကလည်းအနိုင်ရသွားပါတယ်။ဘသူမှဂိုးမသွင်းနိုင်မဲ့ပထမပိုင်း45မိနစ်သာပြီးဆုံးသွားတာပါ။54မိနစ်မှာစပိန်အသင်းအတွက်အနိုင်ဂိုးကိုဒီဂိုကော့စတာကတည်းသွင်းယူလိုက်တာဖြစ်ပါတယ
်။ထိပ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်ဇန်တာနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးခဲ့ကြတာပါအခုသတင်းတော်တွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံအဖွဲ့မိန်ကွန်းအဖြစ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအီဒ်အယ်ဟူဆိန်ရဲ့ပြောဆိုချက်တွေထဲမှာမြမရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေဟာမှန်ကန်တိကျမှုမရှိတဲ့အပြင်မြမနိုင်ငံရဲ့အချုပ်ချာအာဏာကိုလေးစားမှုမရှိကြောင်းပြရရောက်တယ်လို့မြမအစိုးရဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ပြောကြားလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ချိန်မြောက်လူခွင့်ရေးကောင်စီညီလာခံမှာဇွန်လ19ရက်နေ့ကမြန်မာအစိုးရရဲ့ဂျနီဗာကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်အဖွဲ့တင်ပြဆွေးနွေးသွားတာကိုမိုက်အင်ဂျင်နိုင်ငံဆက်ပြီးပြောပြပါမယ်
။ဟုတ်ကဲ့ပါရှင်။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့လူခွင့်ရေးကိုမြင့်တင်ကာကွယ်ဖို့ဆိုရင်လက်တွေ့အခြေအနေအဖြစ်ပြက်ပေါ်မှာရရှိလာတဲ့ခိုင်မာတဲ့သက်တေအထောက်အထားအချက်လက်တွေကိုအခြေခံပြီးဗန်းမလိုက်ပဲတမာတမတ်ရှိရှိဓမ္မဒိဋ္ဌန်ကြကြဖြည့်ရှင်းဆောင်ရွက်တင်ကြောင်းဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာတန်ကိုယ်စားလှယ်ကအခုလိုညီလာခံမှာဝေဖန်ပြောဆိုသွားပါတယ
် We're deeply disturbed by increasing use of unverified information including selective compilation
သူပြောသွားတာကတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာမှာသတင်းအချက်လက်တွေကိုမှန်မှန်စစ်ဆေးထားခြင်းမရှိတဲ့အပြင်အချက်လက်အများအများဟာလှည့်စားထားသလိုမှန်ကန်မှုမရှိတဲ့အကြောင်းအရာတွေကိုပုံမိုရွေးချယ်ဖော်ပြခဲ့တဲ့အတွက်မြန်မာအစိုးရအနေနဲ့အလွန်ပဲစိတ်အနှောက်အယှက်ဖြစ်ရပါတယ်လို့ပြောသွားတာပါဒါအပြင်ဒီအစီရင်ခံစာဟာလေ့လာစောင့်ကြည့်မှုနဲ့ဝေးကွာနေတဲ့အပြင်ပြင်ဆင်ထားခြင်းမရှိသလိုမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နေမြေတည်တဲ့ခိုင်မြဲရေးကိုလေးစားမှုမရှိဘူးဆိုတာပြသနေကြောင်းနဲ့ဒီလိုအစီရင်ခံစာမျိုးလူခွင့်ရေးကောင်စီညီလာခံမှာတင်ပြဖို့မတင်ဘူးလို့မြန်မာတန်ကိုယ်စားလှယ်ကပြောသွားတာပါရခိုင်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးအရေးယူမယ်လို့ပြောနေပေမဲ့ဒီဆောင်ရွက်ချက်တွေပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့ဂျွန်လ18ရက်နေ့ကညီလာခံအဖွဲ့မိန့်ခွန်းပြောကြရမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူဆိန်ကဝေဖန်ပြောကြားခဲ့တာပါဒါအပြင်ဒုက္ခသည်တွေနေရက်ပြန်ရေးမှလည်းလူခွင့်ရေးစောင့်ကြည့်စစ်ဆေးခွင့်တွေမရှိဘဲမဖြစ်နိုင်ဘူးလို့သူကထောက်ပြခဲ့ပါတယ်မြန်မာကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်ကအခြေအနေရဟာခက်ခဲရှုပ်ထွေးပြီးစိန်ခေါ်မှုအများအပြားရှိနေတယ်လို့ဆိုပါရယ်အချုပ်အခြာအာဏာနယ်မြေပိုင်တဲ့ကိစ္စတွေသာမကအကြမ်းဖက်ဝါဒလူခွင့်ရေးရွှေပြောင်းအခြေချနေထိုင်တဲ့ကိစ္စတွေပါဝင်နေတယ်လို့သူကအခုလိုပြောသွားပါရယ
် The security situation in northern Rakhine deteriorated sharply following the attacks on police outposts in Maundaw
အာဆာခေါ်ရိုဟင်ဂျာအကြမ်းဖက်ဖွဲ့ကနယ်စပ်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးအခြေအနေတွေဟာပြည်ရေးဆိုးရွားလာတယ်လို့ပြောသွားတာပါ AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးရဲ့အစီရင်ခံစာအရအာဆာအကြမ်းဖက်ဖွဲ့ဟာဟိန္ဒူ69ယောက်ကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်လို့မြန်မာတန်ကိုယ်စားလှယ်ကပြောပါတယ်ဒီလိုဝန်내ကြေကွဲပွဲရာဖြစ်ရတွေနဲ့အဓိကအကြောင်းရင်းကတော့အကြမ်းဖက်ဝါဒကြောင့်ဖြစ်ပြီးဒီအကြမ်းဖက်ဝါဒကိုဘလို့အခြေအနေမျိုးမှမှလစ်လျူပြုထားလို့မရဘူးလို့မြန်မာတန်ကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ခဲ့မှုမရှိတဲ့ကြားတွေကတိခတ်ပါရှင်ကုလသမဂ္ဂနဲ့မြန်မာနိုင်ငံနဲ့ပတ်သက်ရင်ကုလသမဂ္ဂနဲ့ပူးပေါင်းကုလသမဂ္ဂအနေနဲ့ပူးပေါင်းဆောင်ရွက်ခဲ့မှုမရှိခဲ့တဲ့ကြားတွေကလူသားချင်းစာနာမှုကိစ္စရပ်တွေလူခွင့်ရေးချိုးဖောက်မှုတွေဖော်ထုတ်ရမှာကုလသမဂ္ဂဘက်ကတိတိကျကျမှန်မှန်ကန်ကန်ဆောင်ရွက်ခဲ့တာတွေ့ရကြောင်းနယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် Yeah, the United Nations has done exemplary work in Burma under very difficult conditions. my reading of the UN.
သူပြောသွားတာကတော့မြန်မာနိုင်ငံမှာကုလသမဂ္ဂအနေနဲ့အလွန်ခက်ခဲတဲ့အခြေအနေတွေအောက်မှာစံနမူနာပြုလောက်အောင်ဆောင်ရွက်ခဲ့ကြောင်းနဲ့သူဖတ်ရတဲ့ကုလသမဂ္ဂအစီရင်ခံစာမှန်သမျှဟာတိကျမှုရှိတယ်လို့မျှတမှုလည်းရှိတဲ့အပြင်အစိုးရအခန်းကဏ္ဍကိုလည်းလေ့လာသုံးသပ်ပြီးတော့ဖော်ပြထားတယ်လို့ Brad Adam ကပြောပါတယ်မြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုဖော်ပြထားတဲ့ကုလသမဂ္ဂအချက်အလက်တွေဟာကြိုးကြောင်းစီလျော်မှုရှိတယ်လို့လည်းသူကဆိုပါတယ်ကျက်တနာတရက်ကတော့မြန်မာအစိုးရကပူးပေါင်းဆောင်ရွက်ခဲ့မှုမရှိတဲ့အပြင်ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုဝင်ရောက်ခွင့်ပိတ်ပင်ခဲ့ကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟင်းတွေကိုလည်းနိုင်ငံတွင်းဝင်ခွင့်မပေးခဲ့တဲ့အပြင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကငြင်းဆန်ခဲ့တာပဲဖြစ်တယ်လို့ Brad Adams က VOE ကိုပြောသွားပါတယ်။38ချိန်မြောက်ကုလသမဂ္ဂလူ့အခွင့်အရေးညီလာခံကိုဇွန်လ18ရက်နေ့ကနေဇူလိုင်လ6ရက်နေ့အထိကျင်းပနေတာဖြစ်ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ပါရှင်။အခုဆက်ပြီးနောက်ဆီရမယ့်သတင်းလွှာမှာတော့ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စင်းတူးဖော်မှုကနေလူခွင့်ရေးချိုးဖောက်မှုတွေနဲ့တဘာဝပအဝင်ကျင်ပစ္စည်းဆုပ်ယုပ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေပြီးအခုလိုဖြစ်နေတာဟာတူးဖော်ရေးလုပ်ငန်းသုံးပစ္စည်းထုတ်ကုမ္ပဏီတွေမှာတာဝန်ရှိတယ်လို့ဆွီဒင်အခြေစိုက် Swedwatch လူခွင့်ရေးအဖွဲ့ကဇွန်လ20ရက်နေ့မှာစီရင်ခန်းစာတစောင်ထုတ်ပြန်လိုက်ပါတယ်။Caterpillar, Komatsu နဲ့ Volvo CE ကုမ္ပဏီထုတ်ပစ္စည်းတွေကိုအဲ့ဒီဒေသမှာအဓိကသုံးနေကြတာမို့ဒီကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေကိုအဆက်မပြတ်စောင့်ကြည့်နေဖို့လည်းတိုက်တွန်းလိုက်ပါတယ်အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပါမယ်
မြန်မာကြောက်စင်းတွင်တွင်စီမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလုပ်ငန်းသုံးဆက်ထုတ်တဲ့ကုမ္ပဏီတွေကဂရုမစိုက်ဘူးဆိုတဲ့အစိုးရခံစာကို Swedwatch အဖွဲ့ကဗိုလ်တပူးနေမှာထုတ်ပြန်လိုက်တာပါဖားကန်ကြောက်စင်းတွင်ဒေတာမှာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာကိုတင်ပြထားတဲ့ Global Witness အဖွဲ့အစိုးရခံစာထဲမှာတင်ပြထားတဲ့ပုံတွေကိုကြည့်ရင်ကြီးမားတဲ့ဆက်ကြီးတွေနဲ့တူးဖော်နေတာကိုတွေ့ရပြီးဒီဆက်တွေကဒေနာရင်တဘာဝဝန်းကျင်ပျက်စီးမှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုအားပေးတဲ့သဘောတက်ရောက်နေတာမို့ဒီဆက်ထုတ်လုပ်တဲ့ကုမ္ပဏီကြီးတွေတာဝန်ခံတာဝန်ယူမှုရှိလာစေဖို့အတွက်တတိပေးတဲ့အနေနဲ့အခုလိုအစိုးရခံစားထုတ်ပြန်တိုက်တွန်းလာတာဖြစ်ကြောင်း Swedwatch အဖွဲ့ရဲ့အစိုးရခံစားရေးသားသူ Chris Hotran က VOE ကိုပြောပါတယ
် We have learned about the very serious problems in the Kachin
ကချင်ပြည်နယ်မှာဆိုးဝါးတဲ့ပြဿနာအခြေအနေတွေရှိနေတာကိုကချင်ကြောက်ဆိုင်တွင်းတွေအကြောင်းနိုင်ငံတကာကုမ္ပဏီတွေနဲ့သူတို့ရဲ့ဆက်ကြီးတွေတုံးတဲ့ဓာတ်ပုံတွေတွေ့ခဲ့ရလို့သိခဲ့ရတာပါဒါကြောင့်ဒီကုမ္ပဏီကြီးတွေကသူတို့ဆက်ကြီးတွေကိုအခုလိုပြဿနာတွေဖြစ်နေတဲ့နေရာမှာသုံးဖို့ရောင်းချခဲ့တဲ့အခါစိတ်ကိုအန္တရာယ်ကြီးစေတဲ့အတွက်သူတို့ဘက်ကတာဝန်ယူမှုကဘလို့လဲဆိုတာကိုကျမတို့ကနှိုးကြားမှုရှိစေဖို့အခုလိုအစီရင်ခံစာထုတ်ရတာဖြစ်ပါတယ်
။ကချင်ပြည်နယ်ဖားကန်ဒေသမှာဒေသခံတွေဒုက္ခရောက်နေတာဟာတိုက်ပွဲတွေကြောင့်ဖြစ်ပြီးဒီတိုက်ပွဲတွေဖြစ်ရတဲ့အဓိကအကြောင်းရင်းကစစ်တပ်အာဏာပိုင်တွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေချိုးကန်ထားတဲ့ကြောက်စင်းတူးဖော်ရောင်းဝယ်မှုကြောင့်လို့လည်းပြောပါတယ်။ဒီကြောက်စင်းတူးဖော်မှုကိုကြီးမားတွင်ကျဲစေတာကကြောက်တူးဖော်ရေးလုပ်ငန်းသုံးဆက်ကရီယာကြီးတွေကြောင့်ဖြစ်ပြီးဒီဆက်ကရီယာတွေနဲ့တူးဖော်မှုကြောင့်တစ်တော်တွေပြုံးတောင်တွေကွဲပြောက်ရတယ်လို့နောက်ဆက်တွဲဖြစ်ဥရုချောင်းအပါအဝင်ဒေတာရင်းရေကြီးတာမြေပြိုတာတွေကိုဒေတာကန်တွေခန်းစားရတယ်လို့ပြောပါတယ်။ဒါအပြင်တာဝန်ခံတာဝန်ယူမှုမရှိဘဲထုတ်လုပ်နေတဲ့ဒီကြောက်စင်းတူးဖော်လုပ်ငန်းတွင်ကျဲလာလေလေလူခွင့်ရေးချိုးဖောက်မှုတွေများလေလေဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒီမှာတုံးနေတဲ့လုပ်ငန်းသုံးပစ္စည်းတွေဟာကုမ္ပဏီအများပြားကလာပေမဲ့အဓိကအသုံးပြုကြတဲ့ပစ္စည်းထုတ်ကုမ္ပဏီက၃ခုရှိတယ်လို့လည်း Miss Trish ကပြောပါတယ
် Caterpillar is from the US Komatsu is the second one we looked at and that's from Japan and we also looked at Volvo Construction
Caterpillar ကုမ္ပဏီကအမေရိကန်ပြည်ထောင်စုကဖြစ်ပြီးတော့ဒုတိယဖြစ်တဲ့ကမက်ဆူကဂျပန်ကဖြစ်ပါတယ်တတိယဖြစ်တဲ့ Volvo ဆောက်လုပ်ရေးလုပ်ငန်းပစ္စည်းထုတ်တဲ့ Volvo CE ကဆွီဒင်နိုင်ငံကဖြစ်ပါတယ်ဒါအပြင်ဆွီဒင်ရဲ့ Volvo လက်အောက်ဌာနခွဲဖြစ်တဲ့ Terex Truck ကိုလည်းကျမတို့စုံစမ်းနေပါတယ်သူတို့နဲ့စကားပြောကြည့်တာမှာသူတို့ဘက်ကကုလသမဂ္ဂကချမှတ်ထားတဲ့လူခွင့်ရေးလမ်းညွှန်ချက်တွေနဲ့ကိုက်ညီအောင်လှုပ်ဆောင်နေတယ်ဆိုတာကိုကျမတို့ကိုယုံကြည်အောင်ပြောမပြနိုင်ခဲ့တာကိုတွေ့ရပါတယ်
စီးပွားရေးလုပ်ငန်းတွေလှုပ်ဆောင်ရမှာလူခွင့်ရေးဆိုင်ရာကိုအလေးထားဖို့အတွက်2011ခုနှစ်မှာကုလသမဂ္ဂက UNGP ကို UN Guiding Principles မူဝါဒလမ်းညွှန်ချက်တွေကိုချမှတ်ထားခဲ့တာဖြစ်ပြီးဒါကိုစီးပွားရေးလုပ်ငန်းနဲ့ကုမ္ပဏီတိုင်းကနေလိုက်နိုင်ရမှာဖြစ်ပေမဲ့ဒီကုမ္ပဏီကြီးတွေကမလိုက်နိုင်တဲ့အတွက်အခုလိုသတိပေးရတာဖြစ်ကြောင်းလည်းပြောပါတယ် Swedwatch အဖွဲ့အနေနဲ့အဲ့ဒီဒေတာမှလုပ်ငန်းနေတဲ့ကုမ္ပဏီတွေကို ဘယ်လိုလုပ်ဖို့အကြံပေးချင်ပါသလဲလို့မေးတဲ့အခါမှာတော့ Miss Trish က
Well, first of all, what they have to do according to international frameworks and the human rights is to, as a minimum, to conduct human rights
investigations,
which means
that if you have a company or a company, you can conduct human rights investigations, which means that if you have a company or a company, you can conduct human rights investigations, which means that if you have a company or a company, you can conduct human rights investigations, which means that if you have a company or a company,ဒါအပြင်မြန်မာနိုင်ငံမှာသူတို့နဲ့တွဲဖက်လုပ်ကိုင်နေသူတွေအနေနဲ့လည်းလူခွင့်ရေးချိုးဖောက်မှုမလုပ်ဘူးဆိုတာကိုကုမ္ပဏီကြီးတွေအနေနဲ့သိကြအောင်စီစစ်ဖို့လိုပါတယ်။တတိယအကြံပေးချင်တာကတော့ကုမ္ပဏီကြီးတွေအနေနဲ့ဆက်ပစ္စည်းတွေမှောင်ခိုရောင်းဝယ်ခြင်းခံနေရတာကိုကင်တွယ်ဖြေရှင်းရမှာဖြစ်ပါတယ်။ဒါဟာဒီလူခွင့်ရေးပြဿနာကိုဖြေရှင်းရမှာအတော်လေးထိရောက်မှုရှိစေမဲ့နည်းတွေဖြစ်ပါတယ်
။မြန်မာကြောက်ဆင်းလုပ်ငန်းဟာအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာတန်ကြီးရှိတဲ့လုပ်ငန်းဖြစ်ပြီး2014တနှစ်ထဲမှာရတဲ့အမြတ်ငွေကဒေါ်လာ37ဘီလီယံလောက်ရှိနေတာပါ။ဒါပေမဲ့ဒေသခံတွေရောတိုင်းပြည်ပါအကျိုးသိမ်းမခံစားရပဲရန်နှုန်း90ကနေ80ကျားကပြည်ပကိုခိုးထုတ်နေတာဖြစ်ပါတယ်။ဘက်ခိုးကြီးတွေ၊မြေတူးမြေတဲဆက်တွေမရှိရင်ဒီလုပ်ငန်းဟာတက်လောက်တွင်ကျနိုင်မှာမဟုတ်ပါဘူးလို့လည်းအစိုးရခံစားမှာဖော်ပြထားပါတယ်
။ဒေါက်ခင်မျိုးသက်ပါရှင်ဆက်လက်နားဆင်ရမယ့်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအတိုင်းဝိုင်းကအကူအညီတွေတိုးမြှင့်ပေးကြဖို့နိုင်ငံတကာခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီးကဒီကနေ့ကြေညာတဲ့ကမ္ဘာဒုက္ခသည်များနေ့မှာတိုက်တွန်းလိုက်ပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူ6သိန်းကျော်အတွက်နိုင်ငံတကာအတိုင်းအဝိုင်းကအကူအညီတွေအရေးပေါ်တိုးမြှင့်ပေးကြဖို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့တိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအများစုကရှုမြေပေါ်မှာဝါနဲ့ဆောက်ပြီးတပ်ပေါ်လင်းစအမိုးအကာနဲ့ယာယီတဲအိမ်တွေကအများစုဖြစ်ပါတယ်။ဒုက္ခသည်စခန်းနှင့်အတွင်းဘင်္ဂလားဒေ့ရှ်အစိုးရကအဆောက်အုံကြီးတွေထပ်ပြီးဆောက်လုပ်ခွင့်ကိုလည်းတားမြစ်ထားတာပါ။ဒါကြောင့်မိုးသည်ထန်ပြီးမုန်တိုင်းတွေညှားလေရှိတဲ့အခုမုတ်တုံရသည့်တွင်ဒုက္ခသည်တွေအတွေ့ဒီထက်ပိုပြီးဘေးကင်းစေမဲ့အဆောက်အုံတွေအပါအဝင်အရေးပေါ်အကူအညီတွေလိုအပ်နေတာလို့ EI အဖွဲ့ကြီးကထောက်ပြပါဗျ။ဒီအရေးပေါ်အကူအညီတွေအပြင်အမျိုးသမီးနဲ့ကလေးက80ရာခိုင်နှုန်းရှိနေတဲ့ဒုက္ခသည်စခန်းတွင်မှာအကာအကွယ်ပေးရကလည်းအရေးကြီးတယ်လို့ AI အဖွဲ့ကြီးရဲ့တောင်အားရှဆန်ရဒုတိယညွှန်ကြားရေးမှူးအိုမာဝါရာရစ်ချ်က VOE ကိုပြောပါတယ
် So what we need is sturdy, more durable shelters. That's definitely something. The population of the camps is 80% women and children.
ဘေကင်းပြည်ခံခန့်တဲ့အဆောက်အုံတွေကတော့တကယ်လိုအပ်နေတာပါဒုက္ခသည်တွေရဲ့80%ခန့်ကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ပြီးအထူးအကာအကွယ်ပေးဖို့လိုအပ်နေသူတွေပါသူတို့ကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့သူတို့ရဲ့လုံခြုံရေးအတွက်လည်းလိုအပ်ပါတယ်ရိုဟင်ဂျာတွေအနေနဲ့ဒုက္ခသည်စခန်းတွေမှာကြာရှည်အောင်မဲ့အခြေအနေရှိတာကြောင့်ကျောင်းတွေလိုအပ်မှာဖြစ်တယ်လို့အလုပ်လုပ်ကန်ခွင့်ရဖို့လည်းလိုအပ်လာမှာဖြစ်ပါတယ
်မြန်မာနိုင်ငံတွင်းမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံတယ်လို့နိုင်ငံတွင်းလွတ်လပ်စွာသွားလာခွင့်လည်းမရှိတဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာလည်းလွတ်လပ်စွာသွားလာခွင့်မရှိပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရသည်စခဲ့ပြီးတရင်းငါးပတ်အတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမြေပြိုမှု133ကြိမ်တဲအိမ်ပေါင်း3000ပျက်စီးခဲ့ရပြီးလူပေါင်း28000ထိခိုက်ခဲ့ရပြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါ။ရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကရန်ပုံငွေဒေါ်လာ1900ကျော်ပန်ကြားထားပေမဲ့လို့လည်းရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဒေသခံအတိုင်းဝိုင်းအတွက်အကူအညီတွေကမလုံမလောက်ဖြစ်နေစေလို့လည်း AI အဖွဲ့ကြီးကပြောပါတယ်။ AI အဖွဲ့ကြီးရဲ့တောင်အားချဆိုင်ရာဒုတိယညွှန်ကြားမှူးအိုမာဝါရာရစ်ချ်ကရိုဟင်ဂျာတွေအတွက်ရေရှည်အကူအညီတွေလည်းလိုအပ်တယ်လို့ထောက်ပြပါတယ
်။ So I was in the camps a couple weeks ago. A lot of the Rohingya wants to go back. They want to be able to go back.
လွန်ခဲ့တဲ့တရင်နှစ်ပတ်လောက်တုန်းကကျွန်တော်ဒုက္ခသည်စခန်းကိုရောက်ခဲ့ပါတယ်။ဌာနေပြောင်းခြင်းနဲ့ရိုဟင်ဂျာတွေအများကြီးရှိပါတယ်။အများဆုံးရွာပြန်ပြီးဘဝကိုပြန်ဆလုံနေကြပါတယ်။ဒါပေမဲ့လည်းဌာနေပြောင်းဖို့ပြင်ဆင်ဆောင်ရွက်တာတွေမတွေ့ရသေးပါဘူး။ကျွန်တော်တို့တွေ့ရတာကတော့ကုလသမဂ္ဂကမြန်မာအစိုးရနဲ့ဆွေးနွေးနေသလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့လည်းဆောင်ရွက်နေပါတယ်။ဒါပေမဲ့လည်းချက်ချင်းလက်ငယ်ညီပြေလည်းမသွားနိုင်ပါဘူး။ဒီဒုက္ခသည်တွေကိုရေရှည်ထောက်ပံ့ကူညီဖို့လိုအပ်နေဦးမှာပါ
။ရိုဟင်ဂျာတွေဌာနေပြောင်းရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့သဘောတူထားသလိုအခုနောက်ဆုံးကုလသမဂ္ဂဘက်ကပါပါဝင်ဆောင်ရွက်ဖို့သဘောတူထားတာပါ Dabi Mele, Tani Pianye Lunga Zinga, a cool chain tito, a long mapit de babushe.
Matangi Taipashe, a kusabi nasiame de lagaro, American Pianzu Tingo, Mexico Nezakani, Diamu Yoshi Laja Duine, Mibarine, Drue Dat Migu, the Great Biazi, Quetare Ball Sigo, Son Tapo, Tamara Mingo, Mr. Trumpka, Bodhuniga, Lemma Yi Togare, a Jansongo Donala Tanga Tintiavame.
Tamara Donald Trumpka, American down by Mexico Ne. Nesakani, Diamu Yoshi Lajare, Mida Zudwigu, Luemu Chichaiga, Pansi Tendingama, Biba Duine, Thruye, Dadmi Wigu, the Gwesi, Taya Mesure, Tusavanga, Chama Kere, Amigu, Tuma, Pianu Timbu, Anam, Shivulu, Ninja, Toke, Bimelule, Botunigabe, Eddie Policigu, Pianu Timbu, Amigu, Tamraga, Emburo, Yungama, Lemma, Ye Tu Labari, Minnesota Bide. Majimbari, Nangae, Luce Wibego, Matwagim, Tamraga, Tulama Yito Mune Padelu, Akulu, Piogibari.
We're signing an executive order. I consider it to be a very important executive order. It's about keeping families together.
Tamra Mingo, Lama Yito Mapchipare, Taha Sigo, Yigira Samra Mingwa, Midazuego to the Wat Hanangbo of Yin, the Chinamava, Neza Lungjongye, Apshipoga, Tatu Tamya Yigilaware. Tajang Neza Lunjungu, Apsime Apin, Midazu Regula, two tanning on Lupima Chipare.
The Maria policy ya Midazu Rego, Quebi, Tendinaha, Lumisam Bulu, Republican Rio, Democrat Toto, Madrigava, Pinin Tanda, Wipan Gejara Chipare. Democrat Amat Nezu, Gonsong, California Binega, Aulodoma, Nancy Fulu Cigaro, Pinin Tanda, Akulu, Wipan Gebare.
Once again, we say to the President of the United States, how low can you go?
American Tamrat Unine, Betty, Sindan Ne Umali, Jim with Deca Banyayo, Jina Sana Huyayo, Bello Satari, Shibadri, American Piran Zugo, O B. Common on Lome, Lo Bigger Grigo, Bello PC, Bin Mavli, Mibad we Ying Wintega, Dad Midwigo, Sway you, Bime, Sule. Policy ha mangane lu belu pyo lu ya ma le lu tot do ma belu si ga me gun thauk gwe phan lai da bae phit par de tamra ye yin ga policy dwe ha mexico ga tia mwin yauk shi la ja de mi ba dwe ne tru ye khle dwe go de kwe si thain thain tha ya ma khle dwe be yauk ni de le be go kho twa de le be ro pyan twi ja ma le su de a che dwe go ma ti ke ja da phit par de tamra aku le ma ye tho lai de a mai ha Chechen Sadin, Jungwe Ma Pidelu, Medica Suya Shini Joe, Jeff Sessions, Jambi Bogu, Gene Hamilton, Drindau Trigu, Piovare, Medica Pidang Zunine, Lungere, Drin Chapaga Salu, Mexico Gat, Yamwe, Yala, Jared, Kleba, Natang, Tonya, Jorugu, Truye, Mibaduine, Quebi, Tainting Tara, Pipare, Tamra Nine, Over Yungama, Amego, Lama Yetuzi, Tutia Tamra, Mike Benska, Tuye, Bebe. Mimi Lungjui Tana Winji Guts Jen Nielsenga Tuye Nyabema Shinira Pipare Medigan Bidon Zugu Diamwin Lao Yao Jare Duduye Petanaha Yin Suya Ki Seseka Shigera Pipi Pi Shimu Didi Jaja Pipia Tada Ye Yubu Lu Adelu Tamraga Biogevare.
There's a problem that's gone on for many years, as you know, through many administrations, and we're working very hard on immigration. It's been
just left out in the call.
People Clear we go, be bad we look in Gunega, swear you ga, chow being woja, yojare, bone to yaro. Medigan suya, ya she win in it, winne, say Magan Pichabi, do go in there, say Tigide, chung. The Maraga, winka, gabby me. Zalong chungi, akangu, lude, be, yazu, whom she on there, lopu, lo adelu, the Maraga, lene, yogibarishim.
VOA Myanmar Bai Atan Lwen Season ni ko tini ko 5 chain thau lwen pi ni ma le. Myanmar San Naw chain minute pai 6 na yi ga ni 9 na yi a thi, 5 km 32 40 48 a pyin ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်အခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီတော်တော်ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာအစီအစဉ်တွေနဲ့အတူ
ဒီပိုင်းကကြိုးစားခဲ့တော့အောက်ပိုင်းကအဖွဲ့တွေနဲ့အဆင်ပြေပြီးတော့ဒီပြုတ်နယ်ဘက်ကအဖွဲ့တွေနဲ့အဆင်မပြေရတဲ့အကြောင်းရင်းထဲမှာ
ပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းပြောသွားတာပါအပြေအဆုံကိုမြမအရေးသုံးသပ်ချက်ကဏ္ဍမှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြမနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအပေါ်မပြည့်ဥကျော်စံတာနဲ့အတူတင်ဆက်ပေးထားပါတယ်ရှင
်ဗီယက်နမ်မြမစစ်ဘက်ဆက်ဆံရေးဆိုတဲ့ကောင်းစဉ်နဲ့ပရရှန်ပရမစ်ဝရန်ရေးဆောင်မှာကို The Diplomat မှာဖားပါတယ်ဒီလအစောပိုင်းဗီယက်နမ်ဒုတိယကာကွယ်ရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ဟာနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးကိုအဓိကထားတဲ့ခီးစဉ်ဖြစ်တယ်လို့ဆိုပါရယ်တကယ်တော့ဒီနှစ်နိုင်ငံကြား2010ပြည့်နှစ်ကလေးက MOU လက်မှတ်ရေးထိုးပြီးစစ်ဘက်ဆံရပညာရေးလေ့ကျင့်ရေးစီးပွားရေးနောက်တရားမဝင်လူဝင်မှုနဲ့လူကုန်ကူးမှုတိုက်ဖျက်ရေးစတာတွေမှာပူးပေါင်းဆောင်ရွက်ရေးကိုသဘောတူထားကြတာဖြစ်ပါတယ်တဲ့အခုဗီယက်နမ်ဒုတိယဝန်ကြီးရဲ့ခီးစဉ်တွေမှာမြန်မာကာကွယ်ရေးဦးစီးချုပ်ပုံမူကြီးမြောင်းလှိုင်ဘာဝင်ကာကွယ်ရေးဌာနအရာရှိကြီးအများပြန်နဲ့တွေ့ဆုံခဲ့ပြီးနိုင်ငံစစ်ဘက်ဆက်ဆံရေးတိုးတက်မှုကိုဆန့်စစ်ခဲ့ကြတယ်လို့ရေးပါတယ်။နှစ်ဖက်ဘယ်လိုအစည်းအဝေးဆွေးနွေးကြတယ်ဆိုတာကိုဖော်ပြထားခြင်းမရှိတာတော့အဆင်မပြေပါဘူး။ဒါပေမဲ့ Viettel လို့ခေါ်တဲ့ Vietnam Civet Telephone Company နဲ့ဆက်ထားတဲ့ Mytel မြန်မာတယ်လီဖုန်းဖွင့်ပွဲအခမ်းအနားကို Vietnam ဒုတိယကာကွယ်ရေးဝန်ကြီးတယောက်တာကတော့ကာကွယ်ရေးနဲ့ပတ်သက်ပြီးသူတို့အချင်းချင်းဆက်ဆံရေးမှာတိုးတက်မှုရှိတဲ့ဆရာကိုပြသရောက်တယ်လို့ဆိုပါရယ်။ဒါဟာမြန်မာနိုင်ငံအနေနဲ့ဗီယက်နမ်စစ်ဘက်စီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံဖို့အတွက်အခြေအနေကောင်းကိုပိုကောင်းအောင်ဖန်တီးပေးလာလိမ့်ဦးမယ်ဆိုတဲ့နမူနာကောင်းတစ်ခုလည်းဖြစ်တယ်လို့យေတာထားပါခင်ဗျာ။သတင်းလွတ်လပ်ခွင့်နဲ့ထိနှိမ်ခံရိုက်တာသတင်းထောက်တွေအကြောင်းပူဟမ်မင်းကြီးပြောကြားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဖိလစ်ဖူဝလာရေးတဲ့ဆောင်းပါးကိုတော့ Vatican Cities မှာဖားပါတယ်။ပူဟမ်မင်းကြီးဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံခီးစဉ်ကိုသွားပြီးနောက်တစ်ဆက်ထဲဘင်္ဂလားဒေ့ရှ်ကိုသွားပြီးရိုဟင်ညာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်တဲ့။ရိုဟင်ညာကိစ္စနဲ့ပတ်သက်လို့သာမကဘူး။တည်င်းလူလာခွင့်ကိုလည်းပဲအမြဲတမ်းကာကွယ်ပေးရမယ်လို့သူကပြောပါတယ်တဲ့။အခုမြန်မာနိုင်ငံမှာအစိုးရကရိုဟင်ညာဆွဲနံမနဲ့အသီးမှတ်မပြုတဲ့ရခိုင်ပြည်ကမွတ်စလင်တွေအကြောင်းတည်င်းလိုက်ရင်းနဲ့ရိုက်တာတည်င်းထောက်နှစ်ဦးဟာအမှုရင်ဆိုင်နေကြရတာဖြစ်ပါတယ်တဲ့။သူတို့မှာအပြစ်မရှိဘူးဆိုရင်ထုတ်ပေးရမယ်။သူတို့ရာဇဝတ်မှုကျွလွန်တယ်ဆိုရင်ပြစ်ဒဏ်ပေးရမယ်လို့ယဟန်မင်းကြီးကပြောပါသေးတယ်။အစိုးရဟာတရားရုံးရဲ့လုပ်ငန်းစီမှာဝင်ရောက်မဆွဖက်သင့်ဘူး။သူတို့ဘာကြောင့်ထောင်ထဲရောက်နေရတယ်ဆိုတာကိုစင်စင်လင်းလင်းဖော်ပြဖို့လိုပါတယ်လို့လည်းပူဟန်မင်းကြီးကပြောကြောင်းရေးသားထားပါတယ်။ဒါအပြင်တချို့နိုင်ငံတွေဟာဒီမိုကရေစီအမိခံပြီးတော့သတင်းမီဒီယာပေါ်ချုပ်ချယ်မှုတွေဆက်လက်လုပ်နေကြတယ်လို့လည်းပြောကြောင်းရေးသားထားပါခင်ဗျာ
။ဆက်လက်ပြီးဇွန်လ20ရက်နေ့ထုတ်သည့်အရာဝတီသတင်းစာမှာလာဝီဝဲငေးသားထားတဲ့ဘာသာရေးပြုပြင်ပြောင်းလဲမှုစစ်တပ်ကကပြည့်ရပြည့်လုပ်လို့ဒလားဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်။အကြသေးမီကရန်ကုန်မှာကျင်းပခဲ့တဲ့ဘာသာပေါင်းစုံခမ်းနားတစ်ခုမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဦးအောင်ကိုကသူ့အနေနဲ့စိန်ခေါ်မှုပေါင်းစုံနဲ့ရင်ဆိုင်ခဲ့ရတယ်လို့မြန်မာမွတ်စလင်မီဒီယာတွေကိုပြောကြားခဲ့ကြောင်းဆောင်းပါးကိုအစချီရေးသားထားပါတယ်။နိုင်ငံတကာဖိအားတွေကြားကပဲမြန်မာနိုင်ငံဘာသာရေးအတိုင်းအဝိုင်းတွင်ပြောင်းလဲမှုတချို့ကိုဖော်ဆောင်ပေးနိုင်ခဲ့တယ်လို့လည်းဝင်ကြီးဦးအောင်ကိုကဆိုပါတယ်လို့ဖော်ပြထားပါတယ်။ February လတုန်းကလူငယ်တစုကထမင်းဝါအောင်စားထားဆိုတဲ့စာရန်ပါတီရှပ်တွေဝတ်ဆင်ပြီးရှစ်နေဦးကိုနီတိတ်ဆုံမှုစစ်ဆေးရာတရခွင်မှာလာရောက်ဆန္ဒပြခဲ့ကြတဲ့အတွက်သူတို့ကိုဖမ်းဆီးရေးယူဖို့တရားရုံးကအမိန့်ထုတ်ပေးမယ်လေ။ရဲကဖမ်းဆီးခြင်းမရှိခဲ့ပါဘူး။ဒီအကြောင်းအေယာဝရီကစုံစမ်းရမှာပြည်ရဲရေးကဖမ်းဆီးမိတ်မပေးခဲ့တဲ့အတွက်ဒီလူငယ်တွေကိုမဖမ်းဆီးခဲ့ရဖြစ်တယ်လို့သိရပါတယ်။ ပြည်ရေးဝန်ကြီးဌာန၊ကာကွယ်ရေးဝန်ကြီးဌာနနဲ့နယ်စပ်ရေးရာဝန်ကြီးဌာနတို့ဟာစစ်တပ်ရဲ့ကုတ်ကဲမှုအောက်မှာရှိနေတာဖြစ်ပြီးလက်ရှိဥပဒေနဲ့လုံထုံးလုံနီးတွေအရစစ်တပ်နဲ့တရားလွှတ်တော်ကဘသူတွေကိုဖမ်းဆီးရေးယူနိုင်တယ်ဆိုတဲ့ဆုံးဖြတ်ခွင့်အာဏာကိုစုပ်ကင်ထားတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ မြန်မာနိုင်ငံမှာမွတ်စလင်စန့်ကျင်ရေးသဘောထားဟာယခင်သမရဟောင်းဦးသိန်းစိန်လက်ထက်မှာပိုပြီးကျယ်ပြန့်ခဲ့တယ်လို့မဘာသာလူအဖွဲ့မျိုးကလည်းလွတ်လွတ်လပ်လပ်လှောက်ရှားခွင့်ရခဲ့တယ်လို့យေတာထားပါတယ်။2016အန်အယ်ဒီအစိုးရအာဏာရပြီးနောက်မှာတော့မဘာသာအဖွဲ့ကိုတားမြစ်ပိတ်ပင်ခဲ့တယ်လို့ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကဖိနှိပ်ညှဉ်းပန်းတဲ့အပေါ်မှာလည်းအမေရိကန်ကရှုံချပစ ကိုအမျိုးသားရေးဘာသာရေးဆန္ဒပြပွဲတွေကိုကန့်သတ်စီစစ်ဖို့ပြင်ဆင်ချက်တွေအပေါ်မှာအမျိုးသားရေးဝါဒီတွေကကန့်ကွက်ခဲ့ကြတယ်လို့စစ်တပ်လွှတ်တော်ကိုယ်စားလှယ်တွေကလည်းဒါဟာဒီမိုကရေစီနည်းလမ်းမကျဘူးလို့ပြောဆိုကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။ မြန်မာနိုင်ငံတိုးတက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရယူဖို့လိုအပ်တယ်လို့မကြသေးမီကရန်ကုန်မှာကျင်းပခဲ့တဲ့ဘာသာပေါင်းစုံအခမ်းအနားမှာဦးအောင်ကိုကပြောဆိုသွားကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ရှင်။ အခုတော့မနေ့ခင်းတိုင်းနားဆင်နေကြ American Indian 3 English သင်ခန်းစာတွေကို ဒေါ်လာလာတန်က season 3ဆက်ပေးထားတဲ့ season ကိုနားဆင်ဖို့အလှည့်ရောက်ပါပြီရှင်
ဒီကနေ့မင်းတင်ပြမယ် EDM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ် စာလုံးပေါင်းက F R O N T front ကရှိ R U N N E R runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘက်ကတော့ရှိကပြင်းနေတဲ့လူပေါ့ idiom အဓိပ္ပာယ်ကလည်းရှိပါတယ်ရှိကပြင်းနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့အဓိပ္ပာယ်ယူနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby의 ဥပမာကိုနားဆင်ကြကြရအောင်
Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ha pine uchu yi mu yue kaw pwe ma anan ya me ala la kaung song lu be bo. Me sanda shin a mya su ga le tu ko thauk khan ja de le lo chi be ya ba le. Upma ko naw ta khaw na sin chi ja ya aw.
Jim Brown is the front runner in the governor's race. Most of the voters support him.
Anan ya bu ala la a kaung song lu phi ni de so yin idiom a thong ya be lu pyo ma le.
Front runner.
Lu pyo lo ya ba le.
အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပခဲ့တဲ့အစ်တင်အသုံးပဲဖြစ်ပါတယ်။ဒေါ်နလာတန်စီစဉ်တင်ဆက်ပေးခဲ့တာပါရှင်။ဆက်လက်ပြီးပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံဘဟုအစိုးရနဲ့တိုင်းရင်းသားအင်အားစုတွေငြိမ်းချမ်းရေးကိစ္စမှာတရုတ်နိုင်ငံကထိတိရောက်ရောက်ဂျာဝင်ဆောင်ရွက်ပါရဲ့လား။တရုတ်တို့မြန်မာနိုင်ငံအတွက်ယုံကြည်စိတ်ချရလောက်တဲ့
စီပွားပဲဟုတ်ရဲ့လားဆိုတာရုံနဲ့ပတ်သက်ပြီးဒီဘောမဲဆန္ဒနဲ့ပြည်သူ့လွှတ်တော်အမဟောင်းဦးရဲထွန်းကဥကျော်စန္ဒဆွေးနွေးသုံးသပ်ထားပါတယ်တရုတ်ရဲ့မြန်မာနိုင်ငံအပေါ်သဘောထားကိုဦးရဲထွန်းကအခုလိုစတင်သုံးသပ်ပါတယ်ဟိုတရုတ်ပြည်ရဲ့ငင်ကရှိခဲ့တဲ့သဘောထားကတော့ဒီဒီတို့နိုင်ငံကဟိုမြန်မာလေးလာသုံးတိုင်အင်စတီကျူရဲ့ပမောက္ခလီချန်ရန်ရဲ့ဟိုသုံးသပ်တဲ့စာရမ် ဒီနေသားကအတိုင်းအတာလက်မှတ်ကအဖွဲ့ကြီးကိုမွေးထားပြီးတော့မြန်မာနဲ့ကြားမှာအပေးယူလို့ဖို့ပေါ့နော်သူတို့ဒီတိုင်းသားမျိုးကိုမွေးချင်းကြားကိုလက်သက်မွေးဆိုတဲ့ဒီလိုအဆိုးတွေပါတောင်သူတို့ရှိတယ်ဆိုတော့အဲ့ဒီပြီးခဲ့တဲ့ကာလမှာကတော့ဟိုကျွန်တော်တို့တိုက်ပြတာတဲ့ကိစ္စကဟိုဥသိမ်းစိန်ကြိုးစားခဲ့တော့အောက်ပိုင်းကအဖွဲ့တွေနဲ့အချင်းချင်းပြီးတော့ဒီပြုတ်နေသားကအဖွဲ့တွေနဲ ကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာကိုကန်းကဖုန်ကြားရှင်ဖွဲ့ဒီရင်ပြီးတော့ဒီဘယ်လိုဖြစ်သွားတဲ့ဥဖုန်ကြားရှင်ဖွဲ့ကလည်းပြန်ပြီးတော့ဒီတိုက်ပွဲတွေခေါ်လာတယ်ကျန်ရရလည်းရန်နေစီတို့ဘာတို့နဲ့ပူပေါင်းမဲ့နဲ့ဒီနောက်ပိုင်းမှာမေဖွဲ့တွေနဲ့ပေါင်းပြီးတော့ဟိုဘက်ကနေပြီးတော့တိုက်တယ်ဟိုဒါနဲ့ပတ်သက်ပြီးတော့ပြောပြီးရောက်ကနေပြီးတော့ဒီအပေးတယ်လို့ယူ မှားပါတယ်ခင်ဗျာပြားပေးတာပေါ့လေအဲတဲလွန်သား တစ်ခုအနေနဲ့ကဒီ CIA ဥက္ကဋ္ဌကနေ UNSC ကျွန်တော်တို့အစည်းအဝေးတစ်ခုမှာသူကနှုတ်ထွက်ရတဲ့အကြောင်းရင်းကိုသူပြောတဲ့အခါမှာအဲ့ဒီစကားလေးတစ်ခွန်းသူထွက်တာရှိပါတယ်သူကိစ္စတွေကျွန်တော်ပြောလို့မကောင်းလို့မပြောပြရသေးလဲကျွန်တော်တို့ UNSC ကနေဘာကြောင့်ထွက်ရတယ်ဆိုတာကျွန်တော်အကျေမပြောလို့တော့ပါဘူးဆိုတာမျိုးသူပြောတာရှိပါတယ်သို့တော်လည်းเนาะအဲ့ဒီနောက်ပိုင်းကျွန်တော်တို့နိုင်ငံကလည်းအစိုးရအပြောင်းလဲဖြစ်သွားတယ်ပြုတ်ပြည်ကလည်း policy အပြောင်းလဲဖြစ်လာတယ်ဖြစ်လာတဲ့အတွက်ကြောင့်မလို့ပြုတ်ပြည်နေနဲ့ဒေါက်ဆန်းစုကြည်အစိုးရနဲ့ပုံပြီးတော့ရင်းနှီးစွာဆက်ဆံပြီးတဲ့အခါကျတော့ဒီတွေ့သမဂ္ဂမှာမြန်မာနိုင်ငံရဲ့အနေအထားကိုအရင်သူတို့ထောက်ခံနေကြတဲ့ဆက်လက်ထောက်ခံပြီးတော့မြန်မာကိုပို့ပြီးရင်းနှီးနဲ့အဲဒီဆက်ဆံလာတာတွေ့ရတယ်နောက်ဒီနေဇက်ကလက်နက်ကင်အဖွဲ့တွေကိုလည်း NGO လက်ခံဖို့လက်မှတ်ထိုးပြီးတော့ငွေငယ်ဆွေးနွေးပွဲမှာပါဝင်ဖို့တိုက်တွန်းတယ်ဆိုတာကိုကျွန်တော်ကြားရပါတယ်
တိုက်တွန်းရုံပဲပေါ့တိုက်တွန်းဘယ်မှာတိတ်မရွေ့ပါတော့အဲ့ဘက်ကမြောက်ပိုင်းအဖွဲ့ရည
်မှန်ပါတယ်မှန်ပါတယ်တရုတ်ပြည်အနေနဲ့ကအရင်တုန်းကကျွန်တော်ဗမာပြည်ကွန်မြူနစ်ပါတီနဲ့တုန်းကလည်းဒီလိုပါပဲရေဝီယာအပြင်သူတို့သဘောထားပြောပြပြီးတော့ဖြစ်စေခြင်းတဲ့ဥစ္စာကိုသူတို့မလုံမနေရဆိုတဲ့ပုံစံမျိုးသူအတင်းကြတော့လို့လေတိတ်မရှိဘူးပေါ့နော်သို့တော့နားမထောင်ဘူးဆန့်ကျင်ဘက်လှုပ်လာတယ်ဂလန်ကစံလှုပ်လာတယ်ဆိုရဲအနေထားမျိုးဖြစ်တယ်ဆိုရင်တော့ तू ကတနည်းနည်းနဲ့ပေါ့တနည်းနည်းနဲ့ဒီပညာသေးတတ်ပါလေဥပမာဘာဒီကွန်မြူနစ်ပါတီဆိုရင်လဲ तू ကဆန့်ကျင်ပြီးတဲ့အခါကျတော့နော်ကျွန်တော်တို့ဘာဒီကွန်မြူနစ်ပါတီကောင်းဆောင်သခင်ပါတိန်တင်ကတိကျောက်တင်တဲ့ရန်နေပါလေဖြစ်ဦးရောက်ပန်းတဲ့ရန်နေပါလေဖြစ်အဲ့လိုဒီဖြစ်လာတဲ့အခါမျိုးမှာသူ့အဖွဲ့အစည်းကနေပုံကမှုတွေပါလေပေါ်လာတဲ့အခါမှာသူကမျက်စိမိတ်ကြည့်လိုက်တာမျိုးပေါ့နော
်ကျွန်တော်တခုဒီမှာကြံ့ကြံ့မိကြည့်မှလည်းဗမာပြည်ကွန်မြူနစ်ပါတီကိုတရုတ်ကညီညာရေးစစ်ဆေးဖို့ပြောခဲ့လို့လားအဲ့ဟာကိုလက်မခံလို့တိုင်းရင်းသားပုံကမှုဖြစ်တဲ့အခါသူကပြစ်ထားရတယ်အဲ့ဒီဘောလား
မှန်ပါတယ်ခင်ဗျာဗမာပြည်ကွန်မြူနစ်ပါတီမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ရေးတဲ့စာအုပ်တုပ်ထွက်လာပါတယ်သိသိပြင်ပေးထားတာရှိပါတယ်အဲ့မှာသိချောက်ပင်ကဒီဝါယူကွန်မြူနစ်ပါတီແລະນາອະຊູຍາຈາມາຍັງຍັງຊຸມເບໂຕໄຕຕົ້ນແລະຄາມາສະຄິນປາເຕັ່ງດຽວດໍດາຕີນແບບໍເນາະໂຕຕັ້ງຊောက်ປິນໂຕຂະຍາໂລດາປ່ຽນແລະປິນຊີວາດາລ້ານໄລໄລຈາຈຸດໂຕບໍ່ໄລຄູສາມືອທີ່ບໍເນາະອໍໂຕເລປິນຄັນຄັນຜິດແດ່ແລະດາຈາມືໂລຊີເວຕານລານແລະເຕັ່ງຊောက်ປິນຫາຊີເວຍາຖັດຕາລາມືດີວ່າລະຜິດແດ່ວ່າລະອີ່ນອກປາຍມາວາຍຄົນແລະປາດີແລະເຈດີແລະຕັດຊານຍີຫາບໍ່ກ້ານດໍບໍເນາະ
အဲ့ဆွေမျိုးပေါက်ဖို့ဆိုရဲဟာဘယ်ဟုတ်မလဲပြဆွေမျိုးပေါက်ဖို့ဆိုတာကိုအမျက်ကိုမကြည့်ပဲနဲ့ကုညီကျင်တဲ့စေတနာမျိုးတော့မထားနိုင်ဘူးလေတကယ်တော့နိုင်ငံတိုင်းမှာသူအမျိုးသားအကျိုးစီးပွားနဲ့စုလုံးမှာပဲဆိုတော့အခုလောလောဆယ်မှာတော့တရုတ်ကအဲ့သဘောမျိုးထားနေရုံပဲလားခင်ဗျာ
အဲအခုကတော့သူကဒီအချုပ်တန်းမှာဝင်ပါမိရတာဖြစ်နေတဲ့အခါကျတော့ဟိုစားလဲယူဆုပ်လဲစူးဆိုတဲ့ပုံစံမျိုးပေါ့ထားတဲ့သဘောထားကလည်းနည်းနည်းမနိုင်ရဲ့ခါကြတာအခုမှပြင်ရတာပေါ့လေခုနကျွန်တော်ပြောတဲ့ဒီပမောက္ခလီချန်ရန်ရဲ့စာရန်ထဲမှာကတော့အစိုးရကဒီသဘောထားကိုပြင်ဆင်ဖို့အမပီကိုဒီရိုးရိုးသားသားနဲ့ကူညီဖို့ဒီကျွန်တော်တို့နိုင်ငံရဲ့ပြည်ပခတ်တွေမှာဆိုလို့ရှိရင်လည်းအပြည့်သဘောနဲ့ပါဝင်ပြီးတော့စစ်စပ်ပြီးဆွေးနွေးပေးဖို့စာရန်မှာရေးသားဖော်ပြထားတာတွေ့တယ
်ဒါပေမဲ့ UN နယ်ကပညာရှင်အဖွဲ့တစ်ဖွဲ့ပြည်သူ့ရဲ့စာရန်ဟာဟိုတရုတ်ပြည်ကွန်မြူနစ်ပါတီမှာအင်တန်ဩဇာကြီးပြီးတော့အာဏာရှင်ရန်တရားနဲ့အုပ်ချုပ်နေတဲ့ဖွဲ့စည်းတစ်ခုကိုလွှမ်းမိုးနိုင်ပါမလားဆိုတာကျွန်တော်ကတော့အကြီးအကျယ်ဆံပြားဖြစ်ပါတယ်တကယ်တော့ဖြစ်လာနိုင်ရဲ့လားအဲ့မူဝါဒမျိုးပမာယူပေါ်မှာ
အဲသူတို့ဟွာပေါ့လေဒီကတော့ United States ကမြန်မာပြည်လာရေး Institute ဆိုပေမဲ့တကယ်ကတော့သူကရုပ်ကြီးကွန်မြူနစ်ပါတီရဲ့ဟွာပါပဲသူတို့ဒီမြန်မာနိုင်ငံလေးလာရေး Institute ကိုပြီးကင်းမှာထားရတဲ့ဒီ United မှာထားတာကပို့ပြီးလက်တွေ့ကြတဲ့အတွက်ကြောင့်လာထားတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ကျွန်တော်တခုစဉ်းစားမိတာဒီညမှာအတိုင်းသားအင်အားစုတွေနဲ့ညီညာရေးရသွားတယ်ဆိုရင်တရုတ်ကဘာများနစ်နာစရာရှိသလိုလဲသူတို့ဈေးစစ်နိုင်မဲ့ဒါ bargaining chips ကိုဆုံးရှုံးသွားတယ်လို့ယူဆရလောက်အောင်အခုကမှတော့ဒီနိုင်ငံတကာအခင်းအကျင်းများကြီးရင်လည်းပဲတရုတ်ကမြန်မာနိုင်ငံကိုအများကြီးကူညီပြီးတော့တစ်ဖက်သက်သူတို့ထင်သလိုစီးပွားရေးအပြင်ပေါ်လေဆိုကြပါစို့လုံးလုံးရနေအခြေအနေလို့ပြောရင်တော့မှတ်မှန်မဟုတ်ပါဘူးဆိုတော့တရုတ်ကဘာများဒီတိုင်းရင်းသားတွေကိုလောလောဆယ်မှာပျောက်ပေးအောင်မယ်ဒီလူတွေကတော့ဆက်ကင်ထားအောင်မယ်ဆိုပြီးတော့ဘာဘယ်လိုများအဆုံးချနိုင်အောင်မယ်လို့ထင်တယ်ခင်ဗျာတရုတ်က
မှန်ပါရဲ့မှန်ပါရဲ့ဥချော့လန်တာတုံးတတ်တယ်လို့မျိုးပဲဒီလိုမိစတစ်ဖက်ရေမုတ်တစ်ဖက်လုပ်နေတဲ့ policy ဟာရရှိတတ်မကောင်းဘူး ကျွန်တော်ကြားတဲ့သတင်းတွေရစေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြုတ်ထူးအရာကြီးကအဲဝါအဖွဲ့ကိုမတားဆနာနှံ့လန်းပြီးတော့ဟိုဖုံးဆက်ပြီးတော့ဒီငင်းငယ်စနေဝဲတက်ဖို့ပြားပေးတယ်လို့ကြားရပါတယ်ဗျဟု
တ်ကဲ့
ဆိုတော့ဟိုသူတို့အနေနဲ့ဟိုသူအတင်းအရမအမိန်ပေးတဲ့ဟာမျိုးကတော့ဟိုသူတို့ရဲ့သဘောတဘာဝအတိုင်းအဲ့လိုတော့လုပ်လို့မရှိဘူးပေါ့လေဒါပေမဲ့ပြားပေးနေတာတော့သိကြပါတယ်ဗျအ
ဲကျွန်တော်နောက်တစ်ခုသိချင်တာအဲမြစ်ဆုံကိစ္စနဲ့ပတ်သက်လို့တရုတ်ကမြစ်ဆုံကိုပြန်လုပ်နိုင်ဖို့မျှော်လင့်နေသေးသလားသူတို့မဟုတ်သူတို့ရောကြီးတွေအများကြီးပေးရမယ်လို့တောင်းထားတယ်ဒီကိစ္စပဲလို့အဆုံးသတ်မယ်ထင်ပါလေပြန်ဆလာမလားဗမာပြည်ကရောကြီးတင်းတင်းတပူပေးပြီးတော့ကြေးသွားမယ်ထင်သလား
ဒီကျွန်တော်တို့သိရသလောက်သူတို့ဒီအဖွဲ့ကြီးတွေကတော့ဟိုပြန်ပြီးတော့ဒီနေရာကိုလှုပ်ချင်တဲ့သဘောရှိပါတယ်အဲသို့တော်လည်းမြန်မာနိုင်ငံဘက်ကအခက်အခဲရှိတယ်ဆိုလို့ရှိရင်တော့တင်းတင်းနဲ့ရောကြီးပေါ့နော်ရကြင်တာပေါ့လေအဓိကစဉ်းစားမှာကျွန်တော်တို့နိုင်ငံဘက်ကဖြစ်ပါတယ်အဲ့တကယ်လို့မလုပ်ရဘူးဆိုလို့ရှိရင်လည်းတခြားဒီကိစ္စကိုကျွန်တော်တို့ကပြေလုံမလဲပေါ့နော်နောက်တစ်ခါဒီလူလူလူနားလဲအောင်ဘယ်လိုရှင်းပြမလဲပေါ့အဲ့ဒီကိစ္စတွေနဲ့ပတ်သက်ရင်ဒီ energy အစိုးရအနေနဲ့လည်းအခက်အခဲရှိပါတယ်ဒါကိုလည်းပြုပြားနားလဲဖို့ရပါတယ်ဒါကြောင့်သူကသူ့အတင်းကြီးတော့ပြားတော့မပြေဘူးသို့တော့ချိန်ကြာလာလို့ရှိရင်ဆုံးရှုံးမှုကလည်းများလာမယ်ဒီပမာဏဗန်တိုးတွေလည်းတက်လာမယ်ဆိုတဲ့အခါကျတော့ဟိုဒါတော့ဟိုတတ်နိုင်လို့ရှိရင်မြန်မာဘက်ကလည်းကြိုးစားနေခြင်းတဲ့သဘောရှိပါတယ
်။နောက်တောက်ဖြူဘက်မှာလုံမဲ့အထူးစီးပွားရေးဆောင်စွာပစံကသိပ်ပြီးတော့များလွန်တယ်သူတို့ရည်ရွယ်ထားတာနောက်ဆုံးတစ်နေ့မှာဟိုစီဟိုမှာဖြစ်တဲ့အတိုင်းသူတို့စီကအကျွေးယူယူရမယ်ဗမာကဟိုဖဲဝိုင်းမှာအတိုင်းစီကပစံချီပြီးတော့ပြန်ထိုးရတဲ့သဘောမျိုးဖြစ်မယ်ဆိုပြီးတော့ပညာရှင်တွေကအများကြီးထောက်ပြနေရတယ်။အဲ့ဒီကိစ္စကိုတရုတ်ကဘလောက်ဆွေးနွေးထားလို့လုပ်တယ်လို့
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အတိအကျဖတ်လိုက်ရတဲ့သတင်းတစ်ခုကတော့တောက်ပြည်ပြည်နယ်စီမံကိန်းက 3.5 ဘီလီယံလောက်ကုန်ကြမယ်ပေါ့လေအဲ့ဒီမှာကျွန်တော်တို့အစိုးရဘက်ကသူတို့ပေးတာကမူလက1500ခိုင်နှုန်းပေါ့1500ခိုင်နှုန်းပဲယူမယ်ဆိုရင်ကျွန်တော်တို့ကငွေဆက်မဆက်ရပဲနဲ့ညီဆိုင်တယ်ဆိုတော့အနေမျိုးနဲ့ဒီဟာကိုဖိရှာရမယ်ပေါ့တကယ်လို့ 30% ကျွန်တော်တို့ကယူမယ်ဆိုရင်တော့အဲ့ဒီယူမယ်နောက်ထပ်1500ခိုင်နှုန်းအတွက်ငွေဆက်ရမယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့ဒါက 1.1 ဘီလီယံဒေါ်လာလောက်ရှိနေတယ်။အဲ့ဒီအတွက်ကိုကျွန်တော်တို့အစိုးရကငွေမချဘူးတရုတ်ဘဏ်တွေကချီးရမယ်ဆိုရင်တော့ဘဏ်တို့ကဒီကမ္ဘာဘဏ်တို့ဘာတို့ကဟိုဘဏ်တို့တွေလည်းများတဲ့အတွက်အဲ့ဒီဘာတွေမဆက်နိုင်လို့ရှင်ဆိုရနေတဲ့ဒုက္ခရောက်နိုင်တယ်လို့ခင်ဗျားတို့ပြောကြတာဖြစ်ပါတယ်
။ဟုတ်ကဲ့ဥရောပဒေါ်မဲ့လ
ည်းမအစိုးရအနေနဲ့ကတော့ဥက္ကလိကလုပ်ငန်းရှင်တွေကိုကျွန်တော်တို့ထည့်လို့ရပါတယ်ဗျ။အဲ့ဒီဟို1500ခိုင်နှုန်းအတွက်အဲ့လိုဟိုတုံ့နှက်ထားတာတခုကိုဖတ်လိုက်ရပါလေခင်
ဗျာဒါပေမဲ့အဲ့ငွေမဆိုင်နိုင်ရင်အဲ့ဒီခါကိုမြန်မာနိုင်ငံအတွက်ဘယ်တော့မှသုံးနိုင်မှာမဟုတ်တော့ဘူးလေနှစ်ပေါင်းရာနှစ်ချီပြီးပေးရတော့မှတရုတ်မင်းတို့ကြိုက်တယ်လုပြီးတော့ဆိုပြီးတော့အဲ့ချက်လေးစီစီးရမလား
ဟုတ်ကဲ့ကျွန်တော်တို့ဒီဟိုနိုင်ငံနဲ့မတူတာတခုကတော့ညာလောက်ပြီးလို့ရှိရင်ကျွန်တော်တို့အနေနဲ့ကတရုတ်ပြည်ယူနန်ပြည်နယ်နဲ့အမြန်ရထားလမ်းကားလမ်းဒီမှန်ကိန်းကိုပါဆက်ပြီးတော့ခွင့်ပြုမှဒီတမောစိတ်ဓာတ်အလုပ်ဖြစ်လာမယ်အများဆုံးနေရလာမယ်သဘောရှိပါတယ်။အဲ့ဒီဟာဆက်ပြီးတော့ကျွန်တော်တို့ကသဘောမတူဘူးမလုပ်နိုင်ဘူးဆိုရင်တော့အဲဒီတမောစိတ်ကန်းကခုနဦးတဏနာပြောသလိုဒီအလုပ်မဖြစ်ဘဲနဲ့အဲဒီအခြေအနေပဲပြင်နေတာမျိုးနဲ့အဆုံးသတ်နိုင်တာပေါ့လေ
။ဟုတ်ကဲ့စီးပွားရေးနှောင်ညိုးတွေကတစ်ခုပြီးတစ်ခုရစ်ပတ်နေတဲ့ဆွဲသဘောပဲဗျာရုံများနိုင်တဲ့သဘောအဲယထာလန်ကာလန်ဖောက်ရတာလဲမြန်မာပြည်အကျိုးစီးပွားရဲ့သူတို့ရဲ့ strategy အကျိုးစီးပွားသူတို့ရဲ့စီးပွားရေးအကျိုးစီးပွားပုံများတယ်ဆိုပြီးတွေ့ကြတာပေါ့ဗျာတချို့က
ဟုတ်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့အစိုးရအနေနဲ့ကအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့လက်မှတ်တွေမထိုးရသေးဘူးဆိုရင်ကျွန်တော်တို့ကအတိုးကိစ္စတစ်ခုကြီးဖို့လိုလိမ့်မယ်နောက်တစ်ခါကျွန်တော်တို့ကမျိုးအတုံးချခွင့်ပေးတဲ့အတွက်ကျွန်တော်တို့ဟိုရပိုင်အတွက်ပါဆန်နိတ်ကိုတိုးတောင်းဖို့လိုလိမ့်မယ်လို့ထင်ပါတယ်ဒါတို့ဒီလက်မှတ်မထိုးရသေးဘူးဆိုရင်တော့ကိုမနစ်နာအောင်လုပ်ဖို့လိုတယ်ထိုးပြီးကြမှာဒီစာချုပ်တွေကိုတစ်ဖက်သက်ရပ်တာမျိုးဖြတ်တာမျိုးလုပ်ရင်တော့အဲကျွန်တော်တို့ဥသိမ်းစိန်တဲ့ထက်ကမြေဆုံကိုတစ်ဖက်သက်ရပ်တယ်လို့မျိုးဖြစ်ရင်အဲသူ့ကိုဒေါ်လာကြည့်အောင်ဆွာပေးတယ်လို့ရှင်းတဲ့အပြင်နိုင်ငံတကာယင်းနှုတ်နံမှုနဲ့တခြားနိုင်ငံတွေကကုမ္ပဏီတွေအပေါ်မှာလည်းရက်ခတ်မှုမကောင်းတော့ကျွန်တော်နိုင်ငံကိုလက်ဆောင်သွားနိုင်တာပေါ့လို့
ဥကျော်စံတားရဲ့မြန်မာရေးသုံးသက်ချက်ပြီးမှခုတစ်ပတ်သူယုံကြည်ရာကဏ္ဍမှာတော့ကုလသမဂ္ဂဌာနေဝန်ထမ်းတဦးဖြစ်တဲ့ဒေါ်နီနီဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါရဲ့ရှင်။
က်ပြီးပြောရမယ်ဆိုရင်ကျမတို့ရဲ့ inner peace လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာအေးချမ်းမှုကျမတို့ဆက်သွယ်ပတ်သက်နေရတဲ့လူတိုင်းဝိုင်းလားလေဖို့နဲ့သူတို့အနေနဲ့သဟဇာတာဖြစ်ဖို့အတွက်အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့ကိုချင်းစာစိတ်ဆာနာစိတ်နဲ့ပတ်သက်ပြီးကျမဆွေးနွေးတင်ပြသွားချင်ပါတယ်လူရဲလို့ပြောလာရင်ကျမတို့ချင်းချင်းချစ်တတ်တဲ့စိတ်ခင်တဲ့စိတ်တနာတဲ့စိတ်ကိုချင်းစားတဲ့စိတ်ကကျမတို့အားလုံးစိတ်ထဲမှာရှိပြီးသားပါဒါပေမဲ့ကျမတို့စိတ်မကောင်းစရာတစ်ခုอ่ะပေါ့เนาะဒီကျမတို့ရဲ့စိတ်ခုံမှုတွေပြည်နေတယ်အများတိုင်းရုန်းကန်နေရတဲ့ဒီကဘာချင်းမှာလူသားချင်းစာနာတဲ့စိတ်တစ်ဖြည်းဖြည်းညှော့နေလာတာကိုတွေ့ရပါတယ်ကျမတို့အားလုံးမှာမတူညီတဲ့အခံယူချက်တွေထင်မြင်ချက်တွေရှိနိုင်ပါတယ်ဒါကလည်းသဘာဝကြပါတယ်ဘာလို့လဲဆိုကျမတို့ကြီးပြင်းလာတဲ့လူတိုင်းဝိုင်းနေကျမတို့ရေဆိုင်လာရတဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးတော့ဒါပြောင်းလဲနိုင်ပါတယ်။ဒါပေမဲ့နောက်ဆက်တွဲဆိုကြတော့ချွတ်ချွတ်နေရာတွေမှာဆိုရင်ကျမတို့တခြားလူတွေအတွက်စဉ်းစားပြီးတာညော့နေပြီးကိုယ့်အတွက်ကိုယ်ပိုစဉ်းစားလာတာကိုတွေ့ရပါတယ်။ဥမာအဖြစ်ပြောရမယ်ဆိုရင်ပေါ့နော်ကျမတို့မိဘတော်တော်များများအကြည့်သားသမီးတွေကိုတင် जा ပေးတဲ့အခါမှာဆိုရင်စာကျူးစွားဖို့တခုလည်းမဟုတ်ဘဲနဲ့တခြားလူတွေချက်ပို့တာလာဖို့အတွက်တခြားလူတွေနဲ့အတိုင်းဆိုင်နေလုပ်ဖို့အတွက်ပြောတာတွေဆုံးမတာတွေကိုတွေ့ရပါတယ်။မယ်မာရင်ကလေးတွေတနည်းမှာပညာချက်တွေဖြစ်လာမယ်နေရာတနည်းအောင်ရောက်လာမယ်ဒါပေမဲ့သူတို့တွေအတွက်စစ်မှန်တဲ့တငယ်ချင်းမိတ်ဆွေဆိုတာရှာပါလာနိုင်ပါတယ်ပြင်တခြားလူတွေပေါ်မှာနားလည်နိုင်တဲ့စိတ်ညော့နေလာပြီးတော့နောက်ဆုံးမှဆိုရင်ကိုချင်းစာစိတ်တော်တော်လေးညော့နေလာတာတွေကိုတွေ့ရပါတယ်နောက်ပြီးတော့ကျွန်တော်ရင်းရွာထဲမှာကြည့်မယ်ဆိုရင်အဆင်ပြေတဲ့သူတွေရှိတယ်လို့အဆင်မပြေတဲ့သူတွေလည်းအများကြီးရှိပါတယ်အရင်ကတော့ဆိုရင်ကျွန်တော်တို့ဒီလမ်းလူကြီးတွေရက်ွက်လူကြီးတွေကပေါ့နော်အစမပြေတဲ့သူတွေကိုပတ်ပိုးပေးတာမျိုးတွေအချင်းချင်းအဲ့လိုမျိုးစစ်စစ်လုံးလုံးရှိဖို့ပွဲလမ်းသဘင်လေးတွေလောက်တာမျိုးတွေတွေးရပါတယ်။ဒါပေမဲ့အခုဆိုရင်ဒါတွေကလည်းညှော်နေလာပါတယ်။ချိုးချိုးနေရာတွေမှာဆိုရင်ပေါ့နော်တိုက်ခန်းနေတဲ့နေတဲ့ခါမှာကျမတို့ရဲ့ဘေးတိုက်ခန်းမှာနေနေတာဘယ်သူတွေနေနေလဲဆိုတာတော့မှမသိတဲ့အနေအထားတွေအများကြီးတွေ့လာပါတယ်။ဆိုတော့ကျမတို့လူမှုအတိုင်းဝိုင်းမှာဆိုရင်လည်းတယောက်နဲ့တယောက်အလံဝေးလာတာဝေးလာတာပေါ့နော်ကွာဟလာတာလေးတွေကိုလည်းတွေးရပါတယ်။ပြပလောကကိုတဆင်တိုးပြီးကြည့်မယ်ဆိုရင်ပေါ့နော်ဥမာအဖြစ်ကျမတို့ဘတ်ကားစီးတာနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်အရင်တော့ဆိုရင်ကျမတို့ထိုင်ကုန်နေရာကိုတက်ကြီးရွယ်ဝတွေမတန်ဆွမ်းနေအမျိုးသမီးအကလေးတွေတွင်ပြေးပါတယ်အခုဆိုရင်ဒါတွေကလည်းကျမတို့အဆိုင်ပုတ်တင်နေကိုကြောရတဲ့အထီကိုဖြစ်လာပါတယ်တယောက်ကိုတယောက်အလိုမျိုးပေါ့နော်နေရာပေးတာမျိုးမရှိဘဲနဲ့ချိုးချိုးနေရာတွေမှာဆိုရင်အားကောင်းပေါင်းတဲ့အမျိုးသားတွေကထိုင်ကုန်လှူတာမျိုးတွေတောင်တွေ့ရပါတယ်ဒါတွေအားလုံးကကျမတို့ရဲ့ကိုစင်းစာစရောင်းနေလာတယ်ဆိုတာကိုပြတဲ့ဥမာလေးတွေပေါ့နော်ပြီးတော့လောက်ခွင့်မှာဆိုရင်လည်းအရင်အထက်ဆိုင်ပို့ပြီးစိတ်ဖိစီးလာပါတယ်။ကျမတို့အထက်လူကြီးတွေကလောင်းငယ်သားတွေကိုမညာမတာခိုင်းတာမျိုးစိတ်ဖိစီးမှုတွေပေးတာမျိုးအဲ့တော့ဝန်ထမ်းတွေကအလုပ်ပြီးလို့အင်ဂျင်သွားတဲ့ခါမှာမိသားစုချားထဲမှာလည်းမိသားစုပျော်ရွှင်မှုတွေပေါ်မှာသွားပြီးစစိုးဝါထိခိုက်နေတာကိုလည်းတွေ့ရပါတယ်။ဒါကြောင့်ကျမတို့မသိလိုက်တဲ့အပြုံမှုအကျော်အစိုးအလုပ်တွေကသူများတွေရဲ့ဘဝမှာကြီးကြီးမားမားကြီးသွားပြီးထိနိုင်နေဆိုတာကိုလည်းသိဖို့အတွက်လိုအပ်ပါတယ်။တစင်းပို့ပြီးကြည့်မယ်ဆိုရင်တော့လူတိုင်းဝိုင်းမှာပေါ့နော်ကျမတို့ခွဲခြားဆက်ဆံတာတွေနောက်တယောက်ကိုတယောက်အပြည့်မြင်တာတွေဒါတွေကလည်းကျမတို့ပုံမှာအများကြီးဆိုးကျိုးတွေဖြစ်စေပါတယ်ကျမတို့ကြောင်းမှခွဲခြားဆက်ဆံတာတွေနောက်လူမျိုးရေးဘာသာရေးခွဲခြားဆက်ဆံတာတွေမလိုလားအဲ့တဲ့လူမှုရေးပြဿနာပြည်ပကားတွေကိုဖြစ်စေပြီးတော့ကျမတို့လူမှုအတိုင်းဝိုင်းတစ်ခုလုံးပေါ်မှာဆိုးကျိုးတွေအများကြီးသွားပြီးဖြစ်စေပါတယ်ပြီးတော့ကျမတို့လူချင်းချင်းပေါ့နော်အထင်သေးတာမရှိအောင်နှိမ့်ချဆက်ဆံခြင်းမရှိပဲခွဲခြားဆက်ဆံခြင်းအနိုင်ကျင့်ခြင်းအကျင့်တင်ခြင်းဒါတွေမရှိပဲနဲ့တယောက်ကိုတယောက်နားလည်ပေးဖို့အတွက်ကိုချင်းစာစိတ်ကြီးမွေးဖို့အတွက်တကယ်ကိုအရေးကြီးပါတယ်အထူးသဖြင့်ကျမတို့ရဲ့လူငယ်လေးတွေပေါ့နော်ကျမတို့နိုင်ငံရဲ့တကယ်အနာဂတ်လေးတွေပါသူတို့ရဲ့စိတ်ထဲမှာဒေါသတွေမလုံမုံတင်းမှုတွေမရှိပဲတယောက်ကိုတယောက်နားလည်ဖို့အတွက်ကိုချင်းစာဖို့အတွက်ဒါတွေအားလုံးကအရေးကြီးရဲ့ဆိုတော့ကျွန်တော်ပြောချင်ပါတယ်ကျမတို့အားလုံးတယောက်ကိုတယောက်တကယ်နားလည်ပေးနိုင်တယ်တကယ်ကိုကျမတို့တယောက်ပေါ်တယောက်ကိုချင်းစာနိုင်တယ်ဆိုရင်သိကြပါတယ်ကျမတို့နိုင်ငံငင်းငင်းချင်းချင်းအေးအေးချင်းချင်းနဲ့ကျမတို့ဖွံ့ဖြိုးရေးတွေအများကြီးလုပ်နိုင်ပါတယ်လို့ပြောရင်းနဲ့ပဲကျမရဲ့ဆွေးနွေးတင်ပြချက်ကိုကျမနှိမ့်ကုန်ချုပ်ပါရရှင်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်ထား burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ပေးထားတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တော်ရစီများခင်ဗျာကဘာကြီးကတဖြည်းဖြည်းကျင်းလာနေတယ်လို့ပုံပြီးရှုပ်ထွေးလာနေခြင်းပါပဲအမေရိကန်ပြည်ထောင်စုနဲ့သူ့မဟာမိတ်နိုင်ငံတွေကြားအမျိုးသားလူညုံရေးပြဿနာနဲ့နိုင်ငံသားရေးမူဝါဒမှာစိန်ခေါ်မှုတွေတိုးလာနေပါတယ်ဒီစိန်ခေါ်ချက်တွေကိုဖြေရှင်းရမှာအမေရိကန်ရဲ့လူညုံရေးဆိုင်ရာထောက်ပံ့မှုအစီအစဉ်တွေက နိုင်ငံကြီးမူဝါဒမှာအရေးပါတဲ့နည်းလမ်းတွေဖြစ်ပြီးမဟာမိတ်တွေကြားမှာဒေသတွင်းလုံခြုံရေးတိုးမြင့်ဆောင်ရွက်ဖို့အမေရိကန်တပ်တွေနဲ့သတင်းအချက်လက်ဖလှယ်ဖို့စတာတွေကိုရေရှည်လှုပ်ဆောင်သွားကြဖို့နဲ့မဟာမိတ်နိုင်ငံတွေကလက်နက်ကင်တပ်တွေကိုစည်းစနစ်ကျပြီးကျွမ်းကျင်တဲ့စစ်တပ်တွေဖြစ်လာအောင်လေ့ကျင့်ပေးသွားရည်ပဲဖြစ်ပါတယ် IMET လို့ခေါ်တဲ့နိုင်ငံကစစ်ဘက်ဆိုင်ရာပညာရေးနဲ့လေ့ကျင့်ရေးအစီအစဉ်ဟာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနလက်အောက်ကနိုင်ငံရေးစီရေးဆိုင်ရာဘယူရိုကလှုပ်ဆောင်နေတဲ့အစီအစဉ်ပဲဖြစ်ပါတယ် IMET အစီအစဉ်အရနိုင်ငံသားစစ်တပ်တွေကအရာရှိစစ်သည်တွေနဲ့အရွေးချယ်ခံအရသားတွေကိုအမေရိကန်စစ်တပ်ရဲ့တင်နန်းတွေကတဆင့်ကျွမ်းကျင်သူတွေအဖြစ်လေ့ကျင့်နိုင်ဖို့ထောက်ပံ့ပေးနေသလိုအစဉ်မြင့်စစ်ပညာတွေစီးပူးနိုင်ဖို့ကိုလည်းကူညီနေပါတယ် IMET ရဲ့အစီအစဉ်တွေထဲမှာယဉ်ကျေးမှုဖလှယ်ရေးဆိုင်ရာအစီအစဉ်တွေလည်းပါဝင်ပြီးအရသာထင်းချုံမှုအောက်မှာစစ်တပ်ထားရှိမှုအာဏာခွဲဝေတုံးဆဲမှုတရားစီရင်ရေးကိုဘယ်လိုကင်တွယ်သလဲဆိုတာဒီနဲ့အမေရိကန်တံပိုးလို့ပြောနေကြတဲ့လွတ်လပ်စွာပြောဆိုခွင့်သတင်းစာလွတ်လပ်ခွင့်နဲ့လူအခွင့်အရေးနိုင်ငံတကာဥပဒေတွေမှာတာဝန်ယူမှုတာဝန်ခံမှုစတဲ့အကြောင်းတွေတင်နန်းသားတွေကိုမိတ်ဆက်တင်ကြားပေးရေးပဲဖြစ်ပါတယ်တကယ်တော့ IMET အစီအစဉ်ဟာမဟာမိတ်နိုင်ငံတွေကစစ်တပ်ပိုင်းနဲ့အစိုးရပိုင်းမှာခေါင်းဆောင်ဖြစ်လာနိုင်မဲ့အလေလက်ကနေအစင်းမြင့်တက်မတော်အရာရှိတွေကိုအမေရိကန်အရာရှိတွေနဲ့ပုဂ္ဂိုလ်ရေးရရင်းနှီးစေပြီးတွန်းကျင်စစ်တီကောင်းတွေဖြစ်လာစေရေးအတွက်လေ့ကျင့်ပေးဖို့အဓိကရည်ရွယ်တာဖြစ်ပါတယ် IMET အစီအစဉ်ဟာ1986ခုနှစ်ကလေးကစလို့အမေရိကန်နဲ့သူ့ရဲ့မိဘနိုင်ငံတွေကြားလုံခြုံရေးအတွက်တည်တည်တသာတိုးမြင့်လှုပ်ဆောင်လာပြီးဆယ်စုနှစ်နဲ့ချီတဲ့လက်တွဲပေါ်တွေအဖြစ်လှုပ်လာခဲ့တာပါဒါဟာသိငဲ့တဲ့အစီအစဉ်ဖြစ်ပေမဲ့အချင်းကြလာတဲ့အမျှကဘာလုံးဆိုင်ရာလုံခြုံရေးမှာအကျိုးရလဒ်ကြီးမားစေတဲ့စေကူးကောင်းတဲ့ယင်းနှီးမြှုပ်နှံမှုဖြစ်တဲ့ဆိုတာလက်တွေ့မှာအကောင်းဆုံးတက်သည့်ခံနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ယေရီကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းသောတာရှင်များကိုထပ်မံသိပေးအပ်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာဥကြော်ဇန်တာကသတင်းချင်းချုပ်ကိုတင်ပြပေးပါအောင်ရှင
်။အမေရိကန်ပြည်သူတွေမက္ကဆီကိုနယ်စပ်ဖြတ်ပြီးတရားမဝင်ဝင်ရောက်လာတဲ့မိသားစုတွေကိုမိဘနဲ့သူတို့ရဲ့ငယ်ရွယ်သားသမီးတွေခေါ်ကြထားမဲ့မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကဖျက်သိမ်းပေးလိုက်ပါပြီ။မစ္စတာထရမ့်ဗုဒ္ဓဦးနေကလက်မှတ်ရေးထိုးလိုက်တဲ့ဒီအုပ်ချုပ်ရေးအမိန့်ဟာသူရဲ့ဆက်ကွန်လာကြာရာဒုသက်တမ်းအတွင်းအထူးခြားဆုံးမူဝါဒပြင်ဆင်မှုတစ်ရပ်ဖြစ်ပါတယ်။မိသားစုတွေကိုအတူတကွထားရှိသလိုခိုင်မာထျောက်တဲ့နေကြသမတ်မှုရှိအောင်လည်းလိုအပ်မှာဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။အခုလိုအမိန့်ထုတ်ပြန်လိုက်ပေမဲ့တရားမဝင်ခိုးဝင်မှုကိုလုံးဝစီမံခံမှုဆိုတဲ့ zero tolerance policy ကတော့ဆက်လက်ရှိနေဦးမယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကအမေရိကန်နှုတ်ထွက်လိုက်တဲ့အတွက်လစ်လပ်သွားတဲ့နေရာကိုတရုတ်နိုင်ငံကဝင်လာနိုင်ပွဲရှိနေပါတယ်။ Israel ကိုဝေဖန်တာနဲ့လူ့အခွင့်အရေးချိုးဖောက်တာကိုလက်မခံနိုင်တဲ့အဖွဲ့ဝင်တချို့ရှိနေတယ်ဆိုပြီးတော့အမေရိကန်ကဝေဖန်ပေမဲ့အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ဒီကောင်စီကကမ္ဘာပေါ်မှာလူခွင့်ရေးတိုးမြင့်ရေးအကာအကွယ်ပေးရမှာရေးပါတယ်လို့နောက်နိုင်ငံသံတမန်ကြီးတူကဆိုပါတယ်အထူးသဖြင့်ဆီးရီးယားမြောက်ကိုရီးယားအီရန်စရီလင်္ကာမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးအစီရင်ခံစာတွေကိုကောင်းကောင်းမွန်ထုတ်ပြန်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ဒီကောင်စီက6ပြည့်ကျင်းတော့မဟုတ်ပေမဲ့ထိရောက်မှုရှိတယ်လို့လည်းသူကဆိုပါတယ်တဘာဝ BND ရဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့လူကုန်ကူးမှုအန္တရာယ်အလားအလာရှိနေတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်9000ကျော်အထက်နိုင်ငံတကာအသိုင်းအဝါအထောက်ပံ့တွေပူပေးကြဖို့ Amnesty International လူခွင့်ရေးအဖွဲ့ကဗုဒ္ဓဟူးနေ့ကကမ္ဘာဒုက္ခသည်များနေ့မှာဆော်ဟောလိုက်ပါတယ်။အဲ့မှာမိုးအကာထောင်ပေါင်း3000ကျော်ပျက်စီးခဲ့ပြီဖြစ်ပြီးအခုခါမှာဒဏ်ခံရမဲ့ဒုက္ခသည်အရေအတွက်2000လောက်ရှိနေတယ်လို့ကုလသမဂ္ဂခန့်မှန်းထားပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥကြော်ဇန်တာကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့ကြာတာပြည်မနေ့အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51တို့ကနေအတံလွှင့်ပေးခဲ့တာပါ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပ
ါ This program has come to you from the Voice of America, Washington.